Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ပြည်အပေါင်းကကင်းဝေးကြပါစေ2025ခုနှစ်မတ်လ9ရက်တနင်္ဂနွေမနက်ခင်း view အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီစီစဉ်ပထမနာရီဘက်ကိုလိုင်းဒိုမီတာ25 30နဲ့40ကနေဖမ်းယူနိုင်ပါတယ်တနင်္ဂနွေစာအစီအစဉ်တစ်ခုလုံးကိုတော့ဂျူးလူဆောင်ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်ကျွန်မခင်ဗျထွေးပါရှင်
နိုင်ငံဆွေးနွေးဖို့အမေရိကန်သမ္မတရဲ့ကမ်းလှမ်းချက်ကိုအီရန်ခေါင်းဆောင်ကြီးအယာတိုလာခါမေနီကပယ်ချလိုက်ပါတယ်။ဂါဇာအပြည့်အဝဒုတိယအဆင့်ဆွေးနွေးပွဲတွေစတင်နိုင်ဖို့ဟားမတ်စ်နဲ့အီဂျစ်ကိုယ်စားလှယ်တွေဆွေးနွေးနေပါတယ်။ဆေးရုံမှာ၄ဘက်ကြာနေပြီဖြစ်တဲ့ပုံရဟန်းမင်းကြီးအခြေအနေကောင်းလာတယ်လို့ဗာတီကန်ကသတင်းထုတ်ပြန်ပါတယ်
။ဒီလိုနောက်ဆုံးရသတင်းတွေအပြင် NBA ဂျားကလျှက်တစ်ပြည့်ဆန္ဒပြကြသူတွေအကြောင်း Frontier မြန်မာရဲ့ဂျူအတန်းနောက်ဂျာမနီနိုင်ငံရင်းနဲ့မြန်မာရေးဆွေးနွေးတင်ပြထားတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တကဘာနောက်အာရှနိုင်ငံရေးလက်ရစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေကတူတာစတဲ့အပတ်စဉ်စီစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုငင်းချဲအေးကပြောပြပေးပါမယ်ရှင
်။အီရန်နဲ့အမေရိကန်နှစ်နိုင်ငံကြားဆွေးနွေးဖို့အမေရိကန်ကဖိအားပေးနေတာတွေကိုကန့်ကွက်ကြောင်းအီရန်ဘာသာရေးအုပ်ချုပ်အရာတူလာအလီခါမေနီကပြောပါတယ်။အီရန်ရဲ့မစ်ဆိုင်းတုံးတဲ့ဒေသတွင်းဩဇာလွှမ်းမိုးမှုတွေကိုကန့်သက်ဖို့ရည်ရွယ်လှုပ်ဆောင်တာဖြစ်လို့သူ့အနေနဲ့လက်မခံဘူးလို့ပြောပါရတယ်။စနေနေ့ကအစိုးရအရာရှိတစ်ဖွဲ့နဲ့စကားပြောချိန်မှာအမေရိကန်ပြည်ထောင်စုကိုနာမည်တက်မပြောပေမဲ့အနိုင်ကျင့်တဲ့အစိုးရတရက်ကဆွေးနွေးပွဲတွေလုပ်ဖို့အီရန်ကိုဆက်ပြီးဖိအားပေးနေတော့မယ်လို့ဆိုပြီးသွေဝိုက်တဲ့နည်းနဲ့ပြောသွားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအီရန်ဘာသာရေးခေါင်းဆောင်ခါမေနီစီကိုစာတစောင်ပေးပို့ခဲ့တဲ့အကြောင်းပြောဆိုပြီးနောက်တစ်ရက်မှာခါမေနီရဲ့အခုမှတ်ချက်စကားထွက်လာတာပါ။ထရမ့်ရဲ့စာထဲမှာအီရန်ကအချိန်မြင့်လှုပ်လာနေတဲ့နျူကလ িয়ার အစီအစဉ်ကိုကန့်သတ်ဖို့နဲ့သူ့ရဲ့ပထမသမ္မတသက်တမ်းနှုန်းကအမေရိကန်နှုတ်ထွက်ခဲ့တဲ့အီရန်သဘောတူစာချုပ်နေရာမှာသဘောတူညီမှုအသစ်တရက်စားထိုးချုပ်ဆိုဖို့တောင်းဆိုထားပါတယ်။ဒါကအီရန်ကိုစေးနဲ့ဒေသတွင်းဩဇာလွှမ်းမိုးမှုမှာကန့်သတ်ဖို့လုပ်တာလို့ခါမေနီကပြောပါတယ်။ဒီလိုရည်ရွယ်တဲ့ဆွေးနွေးမှုမျိုးကအီရန်ရဲ့အနောက်ကမ္ဘာကြားပြဿနာတွေကိုကိုက်တွယ်ဖြေရှင်းနိုင်မှာမဟုတ်ဘူးလို့လည်းအီရန်နိုင်ငံရဲ့ဩဇာအရှိဆုံးပုဂ္ဂိုလ်ဖြစ်တဲ့ခါမေနီကပြောသွားတာပါဗျာ။ဟားမတ်စ်ကိုယ်စားလှယ်အဖွဲ့ကတောက်ချာနေကကိုင်ရိုမြို့တော်ကိုရောက်ရှိပြီးတော့ဂါဇာအပြည့်အဝသဘောတူညီချက်ဒုတိယအဆင့်ဆွေးနွေးပွဲတွေစတင်နိုင်မှုအီဂျစ်တာဝန်ရှိသူတွေနဲ့ဆွေးနွေးမှုတွေလုပ်နေကြောင်းဟားမတ်စ်ပြောရေးဆိုခွင့်ရှိသူ2ဦးကစနေနေ့မှာအတည်ပြုပြောဆိုပါရယ်။အဲဒီမှာအာရဗ်နိုင်ငံများရဲ့အရေးပေါ်ထိပ်သီးအစည်းအဝေးရလဒ်တွေကိုအီဂျစ်ခေါင်းဆောင်တွေနဲ့ဆွေးနွေးမယ်ဆိုပါရယ်။ဒါကိုဘလို့အကောင့်ထဲပေါ်ဆောင်ရွက်နိုင်မလဲဆိုတာနဲ့အပြည့်အဝဒုတိယအဆင့်အတွက်လိုအပ်ချက်တွေကိုဆွေးနွေးမှာပါ။ဒီချိန်ထဲမှာပဲအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နီတန်ယာဟူးရုံးရဲ့စနေနေ့ကထုတ်ပြန်ချက်မှာတော့ကာတာနိုင်ငံဒိုဟာမြို့ကိုအစ္စရေးကိုယ်စားလှယ်အဖွဲ့တနင်္လာနေ့မှာဆေးလွတ်မယ်လို့ဆိုပါရယ်။တခါဟားမတ်စ်ပြောခွင့်ရနောက်တစ်ဦးဖြစ်တဲ့အဗ်ဒူလတီဖ်အယ်ကနူးရဲ့ပြောဆိုချက်အရအီဂျစ်နဲ့ကာတာကဆက်ဆက်ပေးမှုတွေဆက်လက်လုပ်ဆောင်နေပြီးတော့အပြည့်အဝဒုတိယအဆင့်ဆွေးနွေးပွဲတွေစတင်နိုင်မှုအပြုသဘောဆောင်တဲ့အရေးအယောင်တွေရှိနေကြောင်းပြောပါရယ်။ဒီလိုဂါဇာညီညွတ်ရေးတန်တမာရေးဆောင်ရွက်ချက်တွေရှိနေချိန်မှာပဲစနေနေ့အစောပိုင်းကတောင်ဘက်ဆွန်းရာဖာမြို့မှာအစ္စရေးရဲ့တိုက်ခတ်မှုတစ်ခုကြောင့်ပါလက်စတိုင်းနှစ်ဦးသေဆုံးခဲ့တယ်လို့ဂါဇာကျွမ်းမိုင်ဝန်ကြီးဌာနကပြောပါရယ်။အစ္စရေးစစ်တပ်ကတော့အဝေးထိန်း drone တွေပြန်တပ်ပြီးအစ္စရေးနိုင်ငံနယ်နိမိတ်ထဲကိုဝင်ဖို့လုပ်နေတဲ့မျိုးသားတချို့ကိုထိမှန်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာရှေ့တစ်ပတ်တောက်ချာနေနောက်ဆုံးထားပြီးတော့အစိုးရသုံးစည်းအစ်စ်မပြထပ်နိုင်ရင်အစိုးရရန်နေရာတချို့ရပ်တန့်ရဖို့ရှိနေချိန်မှာပဲအောက်လွှတ်တော်က Republican လွှတ်တော်အမတ်တွေဟာစာမျက်နှာ69စာမျက်နှာပါတဲ့အစိုးရအသုံးစည်းဥပဒေကြမ်းတစ်ရပ်ကိုတင်သွင်းခဲ့ပါတယ်။ဒီထက်မှာလာမယ့် September 30ရက်နေ့အထိအသုံးစည်းတွေပေါ်လာပါတယ်။အဲ့ဒီမှာကာဝေးအသုံးစည်းကိုအနေငယ်နှစ်တင်ထားပြီးတော့ကာဝေးနဲ့မသက်ဆိုင်တဲ့အစီအစဉ်တွေကိုတော့2024ခုနှစ်ဘတ်ဂျက်နှစ်ထက်ရှော့ချထားပါတယ်။သမ္မတဒေါ်နယ်ထရန့်ကအခုတင်သွင်းတဲ့ဥပဒေကြမ်းကိုလူမှုကွန်ရက် X မှာချီးကျူးခဲ့ပြီးတော့ Republican တွေဟာစီးလုံးညှဉ်းညွတ်နေစေဖြစ်ပြီးသဘောထားကွဲလွဲတာမရှိဘူးလို့ဆိုကာအချိန်ခါကောင်းဖြစ်လို့နောက်ထပ်တည့်ရက်တိုက်ပွဲဆင်နွှဲကြဖို့နှိုးဆော်ပါတယ်။အမေရိကတွေကောင်းမွန်တဲ့အရာတွေရောက်လာတော့မှဖြစ်တဲ့အတွက်ကြောင့်တိုင်းပြည်ရဲ့ဗန္ဒာရေးအိမ်ကိုတင်ရောင်လုတ်ဖို့စက်တင်ဘာလထိလအနည်းငယ်လောက်အချိန်ပေးဖို့တောက်ဆိုကြောင်းသမ္မတထရန့်ကရေးပါတယ်။ထိပ်တန်းဒီမိုကရက်အမတ်တွေဖြစ်တဲ့ Connecticut ကကွန်ဂရက်လွှတ်တော်အမတ် Rosa DeLauro နဲ့ Washington ကအထက်လွှတ်တော်အမတ် Patty Murray တို့နှစ်ဦးစလုံးကတော့အခုဥပဒေကြမ်းကိုစန့်ကျင်တဲ့ကြေညာချက်တွေထုတ်ပြန်ထားပါတယ်ဗျာ။
ဗီယူအမေရိက န်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 0933ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။တင်ဒင်းကနေနေမနက် VO ရဲ့သတင်းတွေကိုဆက်လက်ကြည့်ကြပေးပါမယ်ခင်ဗျာ။မြန်မာနဲ့နယ်နိမိတ်ထိဆက်နေတဲ့ထိုင်းနိုင်ငံချင်းရိုင်ခရိုင်မက်ဖားလွန်မြို့နယ်မှာစစ်တပ်ကားပုံစံအသွင်ဆောင်ပြီးတရားမဝင်စိတ်ကြွယူသစ်စီတွေသဲဆောင်လာတဲ့ကားကိုထိုင်းရဲတွေကမတ်လ10ရက်နေ့မှာဖမ်းဆီးလိုက်ပါတယ်။တဒံခွဲကျော်ပမာဏရှိတဲ့ ICE လို့ခေါ်တဲ့စိတ်ကြွစီးတွေကိုအဖြူအောင်ရှေပြေးကားတစ်စီးပါလာတဲ့စစ်တပ်သုံး6ဘိန်းကားတစ်စီးကသဲလာတာဖြစ်ပြီးတော့ထိုင်းရဲတွေကဖမ်းဖို့ကြိုးစားနေတော့မှအပြန်လည်ပြစ်ခတ်မှုတွေလည်းဖြစ်ပွားခဲ့ပါတယ်။7မိနစ်လောက်ပြစ်ခတ်ပြီးတဲ့နောက်မှာစိတ်ကြွစီးတွေနဲ့အတူကားပေါ်ပါမြို့သား2ဦးနဲ့မြို့သမီး2ဦးကိုဖမ်းဆီးရမိတယ်လို့ထိုင်းအမှတ်5ဒေသရဲတပ်ဖွဲ့ကဗိုလ်ချုပ်ထန်နရတ်ချွန်ဆဝက်ကသတင်းတောက်တွေကိုပြောပါတယ်ဖမ်းမိသူတွေဟာဒဏ်ရာရထားတဲ့အတွက်စေယုံကိုပို့ထားပြီးဆက်လက်စစ်ဆေးမှုတွေလုပ်နေလို့ဆိုပါတယ်ထိုင်းရဲတပ်ဖွဲ့ရဲ့စစ်ဆေးချက်တွေကမြန်မာနယ်စပ်နဲ့အနီးဆုံးမက်ဖားလွန်ဒေသမှာမူရစေးတူလောင်ထားတဲ့ဂိုဒေါင်တစ်လုံးနဲ့ဆက်လက်နဲ့ပစ္စည်းတွေကိုသိမ်းဆည်းရမိကြောင်းနောက်ထပ်လူ9ယောက်ကိုလည်းဖမ်းဆီးထားကြောင်းနဲ့မတ်လ9ရက်နေ့မှာတော့သတင်းအသေးစိတ်ထုတ်ပြန်မယ်လို့ဖော်ပြထားပါတယ်ခင်ဗျာစေယုံမှာ၄ဘတ်မြောက်စေကူတမှုခံနေရတဲ့ပုတ်ရမ်းမင်းကြီးဖရန်စစ်ဟာအခုရပိုင်းနေထဲမှာဖြည်းဖြည်းချင်းတိုးတက်လာနေတဲ့အရေးအယောင်ပြတ်သားလာကြောင်းဗာတီကန်နန်တော်ကစနေနေ့မှာသတင်းထုတ်ပြန်ပါတယ်တက်တော်88နှစ်ရှိပြီဖြစ်တဲ့ကက်သလစ်သာသနာပိုင်ပုတ်ဖရန်စစ်ဟာအဆုတ်နှစ်ဖက်လုံးမှာအဆုတ်ရောင်ရောဂါခံစားနေရတဲ့အတွက်ဖေဗရူလာ14ရက်ထဲကစေယုံတက်နေရကနေကုသမှုကိုကောင်းမွန်မွန်တုံ့ပြန်လာနေပြီလို့အခုထုတ်ပြန်တာပါပေါ်ဖရန်စစ်ဟာအဖျားမရှိသလိုသူ့ရဲ့သွေးတွင်းအောက်ဆီဂျင်လက်ပတ်မှုအဆင့်ကကောင်းပြီးတော့အချင်းနေတင်းငိမ့်နေခဲ့တယ်လို့ဗာတီကန်ကစနေနေ့ကထုတ်ပြန်တဲ့ထင်ညာချက်မှာဆရာဝန်တွေကပြောပါတယ်။ရှုပ်ထွေးတဲ့တုံ့ပြန်မှုတွေဖြစ်လို့ရှိတဲ့အဆုတ်ရောင်ပိုးဝင်တဲ့ယောဂါနဲ့ဆေးရုံတင်ထားပြီးနောက်ပိုင်းကုသမှုအခြေအနေကိုအကောင်းမြင်ကြောင်းဆရာဝန်တွေကအစဉ်ခံတင်ပြတာကဒါပထမဆုံးအကြိမ်ဖြစ်ပါတယ်။ဒီချိန်ထဲမှာပဲပုံရမ်းမင်းကြီးရဲ့အလုပ်တာဝန်တချို့ကိုတခြားကာဒီနယ်ဖုန်းတော်ကြီးတွေကအားဖြည့်ဆောင်ရွက်နေရပြီးတော့ပေါ်ဖရန်စစ်ရဲ့အနာဂတ်နဲ့ပတ်သက်ပြီးမေးခွန်းထုတ်မှုတွေရှိနေချိန်မှာခုလိုချမ်းမရင်နဲ့ငယ်ထုတ်တက်လာတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာခွေးနှကောင်ကိုပြန်ပြီးဆွဲပြီးတော့ Swiss France တသန်းငွေတောင်းခံတဲ့အမှုမှာခွေးတွေကိုကယ်တင်နိုင်ခဲ့ပြီးတန်တရားတရားခံတွေကိုဖမ်းဆီးထားကြောင်းဆွစ်ဇာလန်ရဲတပ်ဖွဲ့ကစနေနေ့မှာပြောပါတယ်စုံစမ်းစစ်ဆေးမှုတွေအတွင်းခွေးဖိုးခိုးမှုမှာပါဝင်ပတ်သက်နေတယ်လို့တန်တရားရှိတဲ့အသက်30အရွယ်နော်ဝေးအမျိုးသားတယောက်ကိုဂျာသဘရီနေက Zurich လေးစိတ်မှာရဲတွေကဖမ်းဆီးခဲ့ပါတယ်နောက်ဆက်တွဲသတင်းတွေနဲ့အတူယောဘနိုင်ငံတွေကတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်မှုရလဒ်နေနဲ့ပိုလန်နိုင်ငံကရဲတွေကအသက်38နှစ်အရွယ်နောက်ထပ်တန်မြတ်တရားခံတူကိုဖမ်းဆီးကပြန်ပြီးဆွဲခံခဲ့ရတဲ့ Blomqvist အမျိုးသားခွေးနှစ်ကောင်ကိုပြန်လည်ကယ်တင်နိုင်ခဲ့ပါတယ်။အဲ့ဒီအမျိုးခွေးတွေကခွေးငယ်အမျိုးသားဖြစ်ပြီးတော့တကောင်ကိုဒေါ်လာ2000ထိဈေးကွက်မှာရောင်းဈေးရှိပါတယ်။ဆွစ်ဇာလန်ရဲတပ်ဖွဲ့ကနော်ဝေးနိုင်ငံသားတန်မြတ်ရှိသူကိုဆွစ်ဇာလန်မှာထိန်းထားပြီးတော့ပိုလန်နိုင်ငံသားတန်မြတ်တရားခံတော့ပိုလန်အာဏာပိုင်တွေကဆက်လက်စုံစမ်းနေကြောင်းဆွစ်ဇာလန်ရဲ့တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ The Voice
of America VOA မက်လာကိုရတနည်းနည်းမနဲ့ခင်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာကသတင်းတွေကိုကိုညဉ့်ညံ့ကြီးပြောပြခဲ့တာပါရှင်အခုကဆလာအပတ်စဉ်ကဏ္ဍတွေစတိုက်ထုတ်လွှင့်ပေးမယ့်အထဲကဒုအတန်အစီအစဉ်ကိုအရင်ဆုံးတင်ဆက်ပါမယ်ရန်ကုန်မြို့အပါဝင်လူစီကားတဲ့နေရာတွေမှာလျှက်တပြက်ဆန္ဒပြပွဲတွေကိုအန်ဒီအကြားကလုပ်နေကြတဲ့မြို့ပြပျောက်ကြားလူငယ်တွေရဲ့အတွေ့အကြုံတွေကို Frontier မြန်မာရဲ့ဒုအတန်အစီအစဉ်မှာတင်ပြထားပါတယ်ရှင်
Well, if you are well, it's no long come and yeah, but long long that would be every month, no. Oh, oh, the yani, the yani, the farm is a secret chimney, right?
So, John, you know, for throw a row, out of my loot, you know, for it. Oh, a chain in the room, you know, you think that you know, oh, say, man, you want that new man. I'm a general, you know, even reality, you know, throw a naughty deal.
စစ်ကောင်စီဟာသူတို့ကိုစန့်ကျင်တဲ့လူမှုလှုပ်ရှားမှုတွေကိုရက်ဆက်ပြင်းထန်တဲ့နည်းလမ်းတွေနဲ့ဖိနှိပ်လိုက်ရှိရဆိုပြီးနာမည်ဆိုးနဲ့တော်ကြပါတယ်။အနေရီများတဲ့ကြားထဲကပဲစစ်ကောင်စီထိန်းချုပ်ထားတဲ့မျိုးပြကလမ်းမတွေပေါ်မှာအာဏာရှင်စန့်ကျင်တဲ့ဆန္ဒပြပွဲတွေကဆက်လက်ထွက်ပေါ်လာနေသေးပါ။စစ်တပ်ကဖြိုခွင်းဖမ်းဆီးမှုတွေအားစိုက်လှုပ်ဆောင်လာတာနဲ့အမျှဆန္ဒပြလှုပ်ရှားမှုပုံစံတွေကလည်းတဖြည်းဖြည်းနဲ့ပြောင်းလဲလာခဲ့ပါတယ်။မင်္ဂလာပါရှင် မြန်မာနိုင်ငံတဝန်းကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးအတန်ရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ရန်ကုန်မြို့ရန်ကင်းမြို့နယ်ရဲ့လမ်းမတစ်ခုပေါ်မှာအင်အား30ခန့်ပါဝင်တဲ့လူငယ်တစုကမီးရုပ်တွေအလံနီတွေကင်ပြီးကုန်စည်နှုန်းကျဆင်းရင်းစစ်မှုထမ်းဥပဒေအလိုမရှိစတဲ့လက်ရှိအခက်အခဲတွေကိုဆန္ဒထုတ်ဖော်နေကြတာပါ။အသက်20ကျော်အရွယ်လူငယ်တအူးဖြစ်တဲ့ကိုပြတ်တာကပျောက်ကြားဆန္ဒပြပွဲတွေလုပ်နေတဲ့ဆေယနာရှင်စန့်ကျင်ရေးရန်ကုန်အင်အားစုကဥဆောင်လှုပ်ရှားသူတွေကတဦးဖြစ်ပါတယ်
။အဲအဲ့ဒီနေ့ကအဲလိုစပြီးကျွန်တော်ဆွေရနေရနေရနေပြီးတော့စထွက်တဲ့အချိန်မှာပဲဒီချက်ချင်းပေါ့နော်ကျွန်တော်တို့ကအလံအနီတွေကင်ပြီးတော့အများကြီးအဲလိုပြေးသွားတာပေါ့နော်ပြေးရှေ့ဆုံးကအဲလိုမီးတို့ကင်ထားတဲ့နေရာမှာသွားပြီးတော့ကျွန်တော်တို့ကအဲလိုဆုလိုက်တာပေါ့နော်အဲ့မဲ့အဲ့ဒီအချိန်မှာပဲပီရီရှီကနေပြီးတော့လက်ခုပ်တန်းနေအများကြီးကျွန်တော်ကြားလိုက်ရတာပေါ့နော်
ပြောက်ကြားဆန္ဒပြပွဲတွေဆိုတာကဆန္ဒပြသူတွေကမထင်မှတ်ထားတဲ့နေရာတွေမှာအချိန်တိုတိုအတွင်းရုတ်တရက်စုယုံဆန္ဒပြပြီးတော့အလင်းမြန်လူစုခွဲရတဲ့ဆန္ဒပြပွဲပုံစံတွေဖြစ်ပါတယ်။တခါတလေပါဝင်ဆန္ဒပြသူတွေကိုယ်တိုင်သူတို့ဘာတွေကြုံတွေ့ရမလဲဆိုတာတောင်မှကြိုမသိနိုင်ကြပါဘူး။နန်းကေကတော့ဒီဆန္ဒပြပွဲမှာစစ်ကောင်စီတပ်သားတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်ပြီးနေရတဲ့အရေးပါတဲ့ကင်းထောက်တာဝန်ယူထားသူလူငယ်အမျိုးသမီးဖြစ်ပါတယ်။သူကအာဏာရှင်စန့်ကျင်ရေးတွေလုပ်နေတဲ့တက္ကသိုလ်ကျောင်းသားဟောင်းများအင်အားစုရဲ့အဖွဲ့ဝင်ဖြစ်ပါတယ်။
ကြည့်နေရတယ်ဆိုတော့မိုင်းနေတော့လန့်တော့လန့်လာပေါ့နော်တို့ရှာနေဟိုကူအရှိတွေရောအနောက်တွေရောပေးတွေရောပေးတွေရောကိုကဟိုနည်းနည်းတိကနာမမြင်ဘူးပေါ့မိုင်းကနာမမြင်ဘူးဆိုတော့တို့ရှာနေကိုအနောက်ကနေပြီးတော့မှဟိုကုတ်ကနေကိုကကြီးဆွဲတော့မှလည်းကြောက်ပါလိမ့်တော့နောက်ဖို့လေးလေးကြည့်ရတယ်
စနပြဝဲကစစ်ကောင်စီရဲ့ဝန်ထမ်းအင်အားတွေရှိပြီးလုံခြုံရေးတင်းကျပ်တယ်လို့ဆိုနိုင်တဲ့မြို့မှာလှုပ်တာဖြစ်တာကြောင့်ဘေးကင်းစေဖို့လုံခြုံရေးကိုအထူးဂရုစိုက်ရပါတယ်။အချိန်တစ်မိနစ်ဝန်းကျင်မဲ့ကြာမြင့်တဲ့ဒီလှုပ်ရှားမှုမှာစနပြလူငယ်တွေကလမ်းပေါ်မှာရုတ်တရက်စုယုံပြီးအလင်းမြန်လူစုခွဲပြီးပျောက်ကွယ်သွားပါတယ်။နန်းကေက2021ခုနှစ်တည်းမှာတော်လင်းလှုပ်ရှားမှုတွေကြောင့်လွိုင်းကောအကျဉ်းထောင်မှာတနစ်ခွဲခန့်အကျဉ်းကျခဲ့ရပြီးနောက်2023ခုနှစ်မှာပဲပြန်လွတ်လာတာပါဒီဆန္ဒပြပွဲကသူပထမဆုံးပြန်ပါဝင်ခဲ့တဲ့ပွဲပါ
ပင်နာရည်ပင်နာရည်အတော်အတွင်းမှာပေါ့နော်အဲ့လမ်းမကြီးပေါ်မှာစောင့်နေပါအဲဆိုရှင်အလိုညီမတို့လည်းအလိုပွေးမှုကျူးသွားတယ်အဲ့ချိန်မှာလူစုံနောက်ပြီးဆိုရဲဟာကိုကိုတိရတဲ့အချိန်မှာအလိုမီဒိုစတာရှိုးလိုက်တာနဲ့အဲ့လည်းလူကိုထပြီးတော့မှချက်ချင်းကြီးအလိုကျူးကျော်နိုင်တဲ့လိုက်တိုင်းလေးဒီမီဒိုရှိုးတွေနောက်ကိုလိုက်ပြီးတော့မှအဲ့ဆန္ဒလိုက်ပြကြတယ်ပေါ့
အချိန်တစ်မိနစ်ဝင်ကျင်တာကြာမြင့်ပေမဲ့နန်းကေအတွက်တော့စိုးရင်စိတ်တွေနဲ့အရန်စိတ်လှုပ်ရှားနေခဲ့ပါတယ်
။ပွဲလေးပြီးသွားတော့ဒီကလေးဒီနှလုံးခုန်ကနေအရန်ဘုံဘုံလုံးလည်းပြန်ပြီးမှပေါ့နော်။ဟိုကိုဒီကနေမြန်မြန်ခွာမယ်ဆိုရယ်စိတ်ပဲရှိနေတော့ဒီအဲ့ဒါနဲ့ပြီးအဖြစ်ချင်တော့အဲ့လမ်းမိုက်ပေါ်ကိုတယောက်ဝဲကျန်တော့လား။ကိုတယောက်ဝဲကျန်တော့တဲ့အချိန်မှာကိုအရန်ကိုထူကွာပြီးတော့တွေ့ခဲ့ရလမ်းကြားလေးကိုကောက်ဝင်ပြလိုက်တော့တာပဲ။
ဒါပေမဲ့သူကန်ကောင်းစွာနဲ့အိမ်တွေကလမ်းကြားမှာဆနပြအဖွဲကလူတွေနဲ့ပြန်တွေ့ပြီးဖက်စီခံရနိုင်တဲ့အခြေအနေကနေသူလျှောက်လာခဲ့ပါတယ်။ဆနပြဝဲတွေဥဆောင်လှုပ်ရှားနေသူကိုပြက်တာကတော့ဒီလိုအနေအများတဲ့မျိုးပြတွေမှာသူတို့ဘာကြောင့်ဆနပြဝဲတွေဆက်လုပ်နေကြတယ်လဲဆိုတာကိုရှင်းပြပါတယ်။
ဒီလိုတို့ကဒီလိုမျိုးအကြံသေးတွေကိုကြုံနေရတယ်။အဲဒါပေမဲ့ဒီမကြည်မနှက်မှုတွေကိုဖော်ထုတ်ခွင့်အဲဒီလိုဆုံးရှုံးနေရဗျာ။အဲလိုဖော်ထုတ်ရမယ့်နေရာမရှိဘူးဗျာ။ဒါပေမဲ့အဲ့လိုအခြေအနေမျိုးမှာကျွန်တော်တို့ကပြည်သူတွေတရားနဲ့နေပြီးတော့ပြည်သူတွေကြုံတွေ့ခံစားနေရတဲ့ဟာတွေကိုဌာနထုတ်ဖော်တာမျိုးတွေကျွန်တော်တို့ကဆက်လက်ပြီးတော့အဲ့လိုမျိုးလှုပ်ဆောင်နေရနီလန်းမောင်းဆောင်နေ
စစ်ကောင်စီကအာနာဖီဆန်လှုပ်ရှားမှုတွေကိုခြေရာခံနိုင်မှု CCTV တွေကိုမြို့နှံတပ်ဆင်ထားတယ်လို့ကိုပြတာကဆိုပါတယ်။ဒါကြောင့်ဆန္ဒပြလူငယ်တွေအနေနဲ့ခြေရာခံမှုတွေကိုရှောင်ရှားနိုင်မဲ့နီလန်းတွေကိုတေချာစဉ်းစားလှုပ်ဆောင်ဖို့လိုအပ်လာကြပါတယ်။
CCTV တွေကနေရာတိုင်းမှာအလိုမျိုးရှိနေတယ်နောက်တော့ဒါတွေကိုလည်းရဟုံးမှာဆိုတာ control center တစ်ခုနဲ့သူတို့ကအလိုမျိုးစောင့်ကြည့်နေတဲ့အခြေအနေမျိုးတွေရှိရပါတော့ဆိုတော့အဲ့ဒီဟာကြောင့်ကျွန်တော်တို့ကဒီ CCTV မရှိမဲ့နေရာနောက်ဘာမှမဟုတ်နေတဲ့ CCTV နဲ့လိုကင်းတဲ့နေရာတွေကို တော့စဉ်းစားရတဲ့အခြေအနေမျိုးရှိရပေါ့နော်ဆိုတော့ဒါကြီးလွတ်သွားပြီဆိုရင်တော့မှပဲအချိန်ပြည့်ပေါ့နော်ဟိုကင်းနှင်နေတဲ့ဒီစစ်ကောင်စီရဲ့ပက်ကင်းနေဒီစကားတွေရဲခိုင်ထားတဲ့ကင်းနှင်မှုအခြေအနေတွေပြောရှိရဆိုတဲ့ဟာမျိုးတွေကျွန်တော်တို့မျိုးစဉ်းစားရတယ်ပေါ့နော်
ကြကြကြစီမံထားပေမဲ့လေကန့်ဆိုးတဲ့အခြေအနေတွေလည်းကြုံရပါတယ်ရန်ကင်းမြို့နယ်ကစနပ်ပြဝဲဆိုအောင်မြင်မြင်နဲ့လုံနိုင်တယ်လို့ယူဆခဲ့ကြပေမဲ့နေ့ရက်အကြာမှာတော့ကိုပြက်တာအတွက်သတင်းဆိုးတစ်ခုရှိလာပါတယ်စနပ်ပြလူငယ်လေးကိုဖမ်းဆီးခံလဲရပါတယ်ကိုပြက်တာကသူ့တငယ်ချင်းတွေကိုစစ်ကောင်စီက CCTV တွေကနေတစင်ခြေရခံဖမ်းဆီးခဲ့တယ်လို့ယူဆပါတယ်ဖမ်းဆီးခံလူငယ်တွေကကိုပြက်တာနဲ့ရင်းနှီးသလိုနန်းကင်နဲ့လည်းရင်းနှီးပါတယ်။အဲဒီနောက်ဆက်တွဲဖြစ်သူတို့အပါဝင်တခြားမျိုးပြပျောက်ကြားလူငယ်တွေဟာလုံခြုံရေးအတွက်ချက်ချင်းဆိုသလိုညာရင်းချင်းရေးပေါ်ပြောင်းရွှေ့ကြရပါတယ
်။ဖေအိုးတဲ့ကိုတခုနဲ့ဖုံးတလုံးနဲ့အိမ်မှာနေဥစားနဲ့ဖုံးတလုံးနဲ့ဒါပဲပါနေတယ်။ဟိုတခြားဟိုကျွန်တော်နဲ့တူနေတဲ့ရေးပေါ်ကတော့ VPN ဘန်နာဖုန်းတွေလို့ laptop လို့ပါညာတော့သူတို့တင်းတော့တင်းခဲ့ရပါဗျာ။ကြောက်လို့သူစတုံးနေအဲ့လိုစိုးရိမ်နေရပါဗျာတုံးများကျွန်တော်အဲ့ချိန်မှာကျွန်တော်တို့အိပ်စရာနေရာမရှိဘူးညာလုံးပေါက်လို့ရှောက်သွားရတယ
်လုံချုံအောင်တလနီးပါးကြာနေရာစုံပြောင်းရွှေ့နေထိုင်ခဲ့ရပါတယ်ဒီလိုအဖြစ်တွေဟာမြို့ပြပျောက်ကြားဆန္ဒပြလူငယ်တွေအတွက်တော့ကြုံတွေ့နေကြလို့ဖြစ်တာကြောင့်နေထိုင်ရာနေရာတွေမှာအရေးပေါ်ရွှေ့ပြောင်းနိုင်မှုအမြဲပြင်ဆင်ထားကြရပါတယ်ဒါကြောင့်သူတို့အတွက်အကြီးမားဆုံးစိန်ခေါ်မှုကတော့လုံချုံစွာနေထိုင်နိုင်ရေးပဲလို့ဆိုကြပါတယ်အသက်20ကျော်အရွယ်လူငယ်တဦးဖြစ်တဲ့ကိုမင်းခန့်ကဒါရီကိုကြုံတွေ့ခဲ့မှုပါတယ်။မြို့ပြပျောက်ကြားလှုပ်ရှားမှုတွေကြောင့်2022ခုနှစ်ထဲမှာအဖမ်းခံခဲ့ရပြီးနမယ်ဆိုးနဲ့ကြော်ကြတဲ့ရေကြီးအိုင်နဲ့ရွှေပြည်သားစစ်ကြောရေးတွေမှာနှိပ်စက်စစ်ကြောခံခဲ့ရပါတယ်။အဲဒီနောက်သူပြန်လဲလွတ်မြောက်လာပြီးနောက်ပိုင်းမှာလည်းဆန္ဒပြလှုပ်ရှားမှုတွေမှာဆက်ပြီးပါဝင်ခဲ့ပါတယ
်။ရှင်ကြီးရုံးမျိုးလို့တခုတည်းပါပဲ။ဟိုဒီဆက်ရလာရှင်စနေမတူချောင်းမရှင်ကျွန်တော်တို့တန်းဟုတ်ကဲ့ကျေးဇူးကြောင့်လည်းပြင်ချင်းပြင်းနေပါဦးကျွန်တော်စိတ်မလို့ကျွန်တော်ကြိုးချောင်းမရှိကျွန်တော်တိုက်အဲ့တော့စကြောင်းမှာဘုံတို့ကတော့နောက်တော့မလုပ်ချင်အောင်ဆိုရဲဟိုအခြေအနေမျိုးနဲ့ကျွန်တော်တို့နှိမ့်ဆက်တယ်ကျွန်တော်တို့ဟိုစိတ်ပန်းတဲ့အောင်ညှမ်းတဲ့အောင်ညှင်းပန်းတယ်ဒါပေမဲ့ကျွန်တော်တို့ကအဲ့လိုညှင်းပန်းခံရလေဒီကျွန်တော်တို့နားကြီးတယ်ပဲငါတို့ခံရရတယ်လို့မင်းတို့တည့်ရပြန်ခံရမယ်ဆိုရဲစိတ်ကကျွန်တော်စီမှာဝင်နေတယ်ပဲ
ကိုမင်းခန့်ကတော့လူလူကိုဆွဲဆောင်နိုင်ပြီးလူလူပါဝင်နိုင်မဲ့နီးလန်းတွေနဲ့သူ့ရဲ့အာဏာရှင်စန့်ကျင်ရေးလမ်းစဉ်ကိုဆက်သွားနေပါတယ်။တော်လန်ရေးပြီးလို့အန်ရဲ့ကင်းကင်းနဲ့ရှိနေမယ်ဆိုရင်တော့သူ့လွတ်လပ်ခွင့်ကိုပဲပြန်လိုချင်တယ်လို့ဆိုပါတယ်
။ဟိုကျွန်တော်စီမှာဒါရေးပြီးမှရင်ဘာဆက်လုပ်ပါမလဲဆိုတော့ဟိုစဉ်းစားတာလည်းမရှိဘူး။ဟိုကျွန်တော်တို့ကဒီနိုင်ငံတစ်ခုဆိုးပြတ်တက်နေတဲ့အချိန်မှာနိုင်ငံတစ်ခုဒုက္ခရောက်နေတဲ့အချိန်မှာတော့ဟိုကျွန်တော်တို့ကဒူလိုင်းသမားဖြစ်နေတာအဲ့ဒီနိုင်ငံကပုံမှန်ဖြစ်သွားတယ်ဒီနိုင်ငံကပြည်သူတရားလုံးလုံးရောက်သွားပြီဆိုရင်ကျွန်တော်တို့ကတောင်းမယ်လူတွေတယောက်တည်းပို့ပြီးတော့ရှိဖို့မပြောလဲပါဘူးကျွန်တော်တို့တောင်းမယ်လူတွေဘဝကိုလူလူလည်းလည်းဖြစ်သန်းမယ်ပြည်သူတရားဝါရှိ
ဒိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါတယ်နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုအတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နှาศင်ပေးကြပါအောင်ရှင
် Frontier မြန်မာရဲ့ဒိုအတန်စီစဉ်ကိုထုတ်လွှင့်ပေးကြတာပါရှင်အခုဆက်ပြီးတော့ဂျာမနီနိုင်ငံရေးနဲ့မြန်မာရေးအကြောင်းဆွေးနွေးထားတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာကိုတင်ဆက်ပေးပါမယ်ဂျာမနီနိုင်ငံမှာဘိုးနိုင်ငံရေးအင်အားစုတွေကညှို့ပေါင်းဆွေးရဖွဲ့ဖို့ကြိုးစားနေကြပါတယ်ပြည်တွင်းနဲ့ဥရောပဆိုင်ရာမူဝါဒတွေဘာတွေပြောင်းနိုင်ပါလဲမြန်မာရေးအတွက်ရောမဟာဗျူဟာအရဘယ်လိုချဉ်းကပ်တဲ့မှာလဲGerman Solidarity မြန်မာအဖွဲ့ကိုပူးတွဲတည်ထောင်သူအမှုဆောင်ဒါရိုက်တာမတ်ငင်းချမ်းမီကိုဦးတမောင်တန်းကမေးမြန်းထားပါရရှင
် Germany နိုင်ငံရွေးကောက်ပွဲကို February 23ရက်နေ့ကကျင်းပခဲ့ပြီးအစိုးရဖွင့်နိုင်လောက်အောင်ဘယ်ပါတီကမှပြက်ပြက်သားသားမနိုင်ခဲ့တဲ့အတွက်ညွန်ပေါင်းဆွေးနွေးဖွဲ့ဖို့စောင့်ကြိုးနေကြပါတယ်ကယန်ဒီမိုကရက်တစ်ယူနီယံ CDU က 28.6% ရာခိုင်နှုန်းလက်အားဆွဲဟောက်ပါတီ Alternative for Germany AfD က 20.8% ရာခိုင်နှုန်းဆိုရှယ်ဒီမိုကရက်ပါတီ SPD က 16.4% ရာခိုင်နှုန်းနဲ့ Green Party က 17.6% ရာခိုင်နှုန်းပဲရရှိခဲ့ကြပါတယ် ပါလီမန်ထဲမှာပါတီရတဲ့မဲအရာနှုန်းတိုင်းပဲသူ့ရဲ့ကိုစားပြုရရှိတယ်လို့နားလည်ထားပါလေ။ဒါကြောင့် CDU ပါတီကဝန်ကြီးချုပ်ဖြစ်လာမဲ့ Frederick March ဦးဆောင်ပြီး SPD ပါတီနဲ့ညီနိုင်နေတာ။ဂျမ်ဘီယာဥရောပမှာစီးပွားရေးအတောင့်တင်းဆုံးနိုင်ငံလည်းဖြစ်တာကြောင့်ဥရောပနိုင်ငံကြီးနဲ့ကမ္ဘာနိုင်ငံကြီးပေါ်မှာလည်းတက်ရောက်မှုရှိနေပါလေ။ဒီကြောင့်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ University of Pierre မှာနိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံတကာဥပဒေပါတယ်ရတဲ့မဟာအဖွဲ့ကြီးကိုကြိုးစားနေပြီး German Solidarity မြန်မာအဖွဲ့ကိုပူးတွဲထူထောင်သူအမှုဆောင်ဒေါက်တာမတ်ရင်းရမေဖြစ်ပါတယ်။မင်္ဂလာပါမတ်ရင်းရမေခင်ဗျာ
။ဟုတ်မင်္ဂလာပါရှင်
။ဟုတ်ကဲ့။ဒီကျွန်တော်တို့နိုင်ငံရေးကိုပေါ့နော်မြင်းတစ်ချောင်းအဖြစ်နဲ့ကြည့်မယ်ဆိုရင်ဘ ਹੁ အမတ်ရဲ့လက်ရာဘက်မှာခရီးယာဒီမိုကရက်တစ် Union CDU ပါတီရှိမယ်။ဟိုလက်ရာဆောင်မှာ AFD ပါတီရှိကြတယ်เนาะလက်ဝဲဘက်မှာတော့ဘ ഹു ရဲ့လက်ဝဲဘက်မှာ Social Democrat Party SPD ပါတီနည်းနည်းပိုဝေးတဲ့နေရာမှာ Green Party ပိုပြီးဝေးတဲ့လက်ဝဲဆောင်ပါတီလဲကျွန်တော်တို့ရှိပါတယ်အခုညွန်ပေါင်းအစိုးရဖက်ဖို့ကြိုးစားနေတာကတော့ကျွန်တော်တို့ဘ ഹു နိုင်ငံရေးအားစုတွေလို့ပြောရမှာကျွန်တော်မကြင်ကြမီဂျာပီမှာဖြစ်နေတဲ့နောက်ဆုံးချိန်တွေပြောပြပေးပါဦးခင်ဗျာ
โอเคရှင်အခုလက်ရှိမှာတော့ဒီရာဂိုင်နှုံးအများဆုံးရရှိတဲ့ CDU CSU ပေါ့နော်ဒီ Korean Democratic Party နောက်ပြီး CSU ကတော့ Korean Social Party ပေါ့ဆိုတော့သူတို့နှစ်ခုကတော့ပေါင်းပြီးတော့ CDU CDU Party ရဲ့ကိုစားပြုအနေနဲ့သူတို့သူထွက်လာကြတယ်ပြီးဒါကတော့အမြင်ကလေးကဒီပါတီနှစ်ခုကိုကျွန်တော်တို့ပါတီတစ်ခုတည်းပဲမြင်ရတာပေါ့နော်ဂျာမနီမှာတော့ပြီးရင်တော့ Social Democrat Party ဆိုဒီပါတီနှစ်ခုကညီနိုင်ဆွေးနွေးပွဲစတင်ကြတယ်ပေါ့နော်ဒီရသက်တပတ်အတွင်းမှာပဲဆိုတော့ဒီရွေးကောက်ပွဲခုနကရလက်တွေရဆိုလို့ရှိရင်ဂျာမန်လွှတ်တော်ရဲမှာကအလုံးပေါင်းဒီအမတ်ဦးကြီးက630ပေါ့နော်630မှာဒီ Korean Democrat တွေ CDU CSU ပါတီနှစ်ခုက208နေရာSocial Democrat တွေကတော့နေရာ120ပေါ့ဆိုတော့သူတို့ပါတီနှစ်ခုပေါင်းရင်ဆိုရင် 328 နေရာရှိမယ်ဒီ630ထဲမှာအစိုးရဖြစ်နိုင်မှုပါတီလိုအပ်တာကကြာတော့316နေရာဖြစ်တဲ့အတွက်ဆိုတော့သူတို့နှစ်ခုပေါင်းကအဲ့ဒီလိုအပ်ချက်ကိုကြော်ရဲဆုံယုံနောက်ကြီးကြော်နေတာပေါ့နော်ဒီညွန်ပေါင်းဆိုရဖွဲ့ဖို့အတွက်ဒီအထူးဆွေးနွေးညှိနှိုင်းပွဲတွေကနေပြီးတော့အဓိကထွက်လာတဲ့ဟိုအရင်ဆုံးထွက်လာတဲ့သတင်းအချက်လက်ကတော့ဒီဥရောပတိုက်ရဲ့လုံခြုံရေးနဲ့လွတ်လပ်ရေးနဲ့ငြိမ်းချမ်းရေးကိုချိန်ချောက်နေတဲ့အရာတွေကနေကာကွယ်ဖို့အတွက် whatever it takes ဆိုပြီးတော့ဒီဝန်ကြီးချုပ်လောင်းဟရာဖြစ်တဲ့ဒီ CDU ပါတီရဲ့ဥက္ကဋ္ဌ Friedrich Merz ကနေပြောသွားတယ်ပေါ့နော်။နောက်မင်းညာကအထူးသိရတဲ့တော့သူတို့ဒီပါတီနှစ်ခုနှစ်ရက်ကနေသဘောတူညီကြတာက European 500ပေါ့နော်။အထူးရထား budget ကိုသဘောတူခဲ့ကြတယ်ဆိုတော့ဒီထဲမှာကကာကွယ်ရေးလုံခြုံရေးအတွက်ပါတယ်ပြီးရင်အဲ့ဒီ900တွေက100ကိုဒီ Federal ပြည်နယ်တွေထဲမှာရှိတဲ့အဲကျောင်းတွေအခြေခံအဆောက်အုံတွေဖြစ်တယ်เนาะလမ်းတွေရထားလမ်းတွေနေကလေးဒိန်းကျောင်းတွေစေယုံတွေဒါတွေကိုပြန်လည်ပြုပြင်မွမ်းမံဖို့အတွက်အဲရထားတာပေါ့เนาะအဲ့ဒီမှာမှနောက်ပြီးဂျာမနီရဲ့ကျွေးမီထိန်းချုပ်ရေး program ဆိုတာလည်းရှိဒီ program တွေကနေပြီးတော့သူတို့ကာကွယ်ရေး budget ကိုခြံလှပ်ထားမှာပေါ့ပြောချင်တာကတော့ကာကွယ်ရေးအတွက်ဆိုရင်လုံးဝမချွေတာဘူးဆိုတော့သတင်းစကားပေါ့เนาะဒါကတော့ဒီနှစ်ပါတီပေါ့ CDU CSU နဲ့ SPD ပါတီတွေကနေပြီးတော့သဘောတူထားချက်ပဲရှိပါသေးတယ်တကယ်တမ်းလက်တွေ့ဆုံးဖြတ်ရမှာတော့လွတ်တော်လေဒီနောက်ဆုံးဖွဲ့စည်းပုံအခြေခံဥပဒေတဲ့အထိပါသွားပြီးတော့ပြုပြင်ရမှာရှိရပေါ့เนาะပြန်တဲ့ဒီအစိုးရအဖွဲ့တစ်ခုလုံးရရှိလာဖို့အတွက်ဆွေးနွေးညှိနှိုင်းမှုတွေကတော့ဆက်ပြီးတော့လုပ်နေကြသေးပါရှင
်ဆိုတော့ဥရောပမှာလည်းလုံခြုံရေးအပြောင်းအလဲတွေရှိနေပြီအထူးသဖြင့် Ukraine နဲ့ပတ်သက်ပြီးတော့ဘယ်လိုအပြောင်းအလဲတွေတွေ့ရနိုင်ပါသလဲခင်ဗျာ
ဟုတ်ကဲ
့ဟုတ်ဂျာမနီရောက်ပေါ်တဲ့ဘယ်လိုပတ်သက်နိုင်
ဂျာမနီရွေးကောက်ပွဲနဲ့ဘယ်လိုပတ်သက်လဲဆိုရင်တော့ဂျာမနီကယူကရိန်းကိုကူညီထောက်ပံ့ပေးမယ်လို့ပြောထားတာရှိရပေါ့နော်သို့တော့ကျမတို့ကဒီအချိန်မှာနိုင်ငံရဲ့အကျိုးစီးပွားပေါ့ဥမာဂျာမနီရဲ့အကျိုးစီးပွားနဲ့ယူကရိန်းကိုဘာကြောင့်မလို့ကူညီဆက်လက်ကူညီထောက်ပံ့ပေးရမှာလဲဆိုတော့ဒီမျှတရှမှုတွေကအင်မတန်များလာတယ်ပေါ့သို့တော့အခုလက်ရှိအနိုင်ရလာတဲ့အခုညွန်ပေါင်းဆိုရဖွဲ့ဖို့အတွက်ပြုလုပ်နေတဲ့ပါတီနှစ်ရက်ကတော့ယူကရိန်းနိုင်ငံကိုကူညီထောက်ပံ့ပေးဖို့အတွက်လည်းသူတို့မှာအဂျန်ဒါရှိတယ်လို့ပြောထားရတယ်ရှိရ
။ဟုတ်ကဲ့။ဟိုဒီရွေးကောက်ပွဲတွေမှာဂျာမနီမှမဟုတ်ပါတော့ဥရောပယူအမေရိကန်ရွေးကောက်ပွဲတွေမှာအဓိကအကြောင်းအရာတစ်ခုကလူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒပါပဲ။ဒီမူဝါဒကရောလာမယ့်ညွန်ပေါင်းဆိုရမှာဘလို့များဖြစ်လာနိုင်ပါသလဲ။
ဟုတ်ကဲ့အခုလက်ရှိမှာခုနကပြောသလိုပေါ့နော်ဒီ အသေးစိတ်တွေကတော့ညှိနှိုင်းဆွေးနွေးနေကြစေပေါ့သို့တော့ဒီ Christian Democrat Party ရဲ့ရွေးကောက်ပွဲမူဝါဒပေါ့နော်ရွေးကောက်ပွဲမဲဆွယ်ကာလအတွင်းမှာသူတို့ချမှတ်ထားတဲ့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့မူဝါဒတွေရှိတယ်ပေါ့ပို့ပြီးတော့တင်းကျပ်လာမဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတရက်ကိုမျှော်မှန်းလို့ရတယ်ပေါ့နော်ကျွန်မတို့သို့တော့ပါတီကဒီဝင်ကြီးဌာနတွေကိုရမလဲဆိုတဲ့ပုံမှာလည်းမဟုတ်ပြီးအဲ့ထဲမှာအရေးကြီးဆုံးအချက်ပေါ့ဒီ Christian အချက်တွေတချို့ကတော့EU နိုင်ငံတနိုင်ငံအတွင်းမှာနေထိုင်ပြီးတော့ဒီဂျာမနီနိုင်ငံကိုလာပြီးနိုင်ငံရေးခိုးလုံဝင်ရှာမယ်ဆိုလို့ရှိရင်ဒီလူတွေကိုလက်မခံဘူးလို့သူတို့အတိအလင်းပြောထားတာရှိရပေါ့နော်နောက်တစ်ခုကတော့ subsidiary protection ပေါ့ဒါကကျမတို့မြန်မာနိုင်ငံသားတွေနဲ့အင်မတန်မှသက်နွယ်မှုရှိတဲ့ကိစ္စပါ subsidiary protection ဆိုတာကဒီနိုင်ငံရေးခိုးလုံဝင်မရခင်နိုင်ငံရေးခိုးလုံသူအနေနဲ့အတိမတ်ပြုမခံရခင်မှာခြားထားထားတဲ့ status တစ်ခုပေါ့နော်အဲ့ဒီ status ကိုဥရောပ level မှာဖြတ်သိမ်းမှုအထိဒီ Christian Democrat Party ကသူတို့ရဲ့ရွေးကောက်ပွဲ agenda ထဲမှာထည့်ရေးထားတယ်ပေါ့နော်အဲ့ဒီအပြင်မှာမှဒီအဲ့ဒီ subsidiary protection အသင့်နဲ့ဒီနေထိုင်နေတဲ့ဟိုလူတွေပေါ့နော်ခိုးလုံဝင်ရှာနေတဲ့သူတွေအတွက်မိသားစုဝင်တွေပေါ့နော်ကြံရစ်တဲ့မိသားစုဝင်တွေကိုခေါ်ဖို့ကိစ္စတွေကိုလည်းရပ်တန့်ပြင်မယ်လို့ Christian Democratic Party ကအတိအလင်းပြောထားပြီးသားဒါပေမဲ့အဲ့ဒီမှာ Social Democrat တွေကတော့ဒီ program ကိုဆက်ပြီးတော့ထိန်းထားတင်သေးတယ်လို့သူတို့အတိအလင်းပြောထားပါတယ်Christian Democratic Party နဲ့မတူတဲ့အချက်ပေါ့နော် Social Democrat တွေရဲ့ရည်ရည်ချက်တစ်ခုကတော့ဒီနိုင်ငံရေးခိုလုံဝင် process တွေကိုပို့ပြီးတော့မြန်အောင်ပေါ့နော်တရားရုံးတွေအာဏာပိုင်တွေဒီမှာပို့ပြီးမြန်အောင်တွန်းအားပေးမယ်လို့လည်းဒီ social democrat တွေကပြောထားရပေါ့နော်ဆိုတော့ခုနပြောသလိုပဲဘယ်ဝင်ကြီးဌာနကိုဘယ်ပါတီရမလဲဆိုတဲ့ပုံမှာမူတည်ပြီးကျွန်တော်တို့လူဝင်မှုကြီးပြည့်ရေးမူဝါဒကိုဆက်ပြီးတော့စောင့်ကြည့်သွားရမှာ
ဆိုတော့ Germany လူတို့ရဲ့သဘောထားကဘလို့အရွေတွေရှိနေပါလို့လ
ားဒီ2021ခုနှစ်နဲ့ရှင်လို့ရှင်ရင်17ရာခိုင်နှုန်းမဲသနာရှင်17ရာခိုင်နှုန်းကပို့ပြီးတော့ AFD ကိုရွေးလာတဲ့ဒီ Alternative for Germany Party ပေါ့နော်လက်ရာဆောင်ရောက်ပါတီကိုရွေးလာတာကိုတွေ့ရတယ်ပေါ့အဲ့ဒီမှာစိတ်ဝင်စားစရာအကောင်းဆုံးကတော့အမြင့်ဆုံးဘဲမဲဆန္ဒရှင်ဘဲအသက်ဘလောက်ကနေဘလောက်အပိုင်းခြားမဲဆန္ဒရှင်များ AFD ကိုအများဆုံးပို့ပြီးရွေးခဲ့ကြလဲဆိုတဲ့အခါမှာအသက်18နှစ်ကနေ24နှစ်အတွင်းလူငယ်တွေကိုတော့တွေ့ရတယ်ဆိုတော့ကျမတို့ဒီအရှိချာမီဘက်ချမ်းမှာဒီလက်ရာဆွန်အမြဲတမ်းလက်ရာဆွန်ကိုရိမ့်လာတယ်ဆိုတဲ့ trend ကဂျာမနီမှာအနည်းရှိတဲ့ trend တစ်ခုအနေနဲ့တောင့်ကြည့်နေကြတာနှစ်နဲ့ချီပြီးတော့ကြာခဲ့ပြီပေါ့နော
်ဟုတ်ကဲ့ဟိုနောက်ဆုံးမေးခွန်းလေးပါအခုကတော့အခုဂျာမနီမှာဖြစ်လေတဲ့နိုင်ငံရေးအကြောင်းလဲကဂျာမနီနဲ့ဥရောပမြမဒီမိုကရေစီလှုပ်ရှားမှုအပေါ်မှာရောဘလို့များတက်ရောက်မှုရှိနိုင်မလ
ဲ။ဘီယာကြီးသမရာကြီးသူကလည်းရှီလာကနေပြီးတော့ဒီနိုင်ငံတကာမှာဖြစ်နေတဲ့နိုင်ငံရေးအခင်းကျင်းတွေနဲ့ကိုက်ညီအောင်လို့မဟာဗျူဟာတွေချပြီးတော့လှုပ်ဆောင်တဲ့နယ်လို့ရေးတော့ပြောတယ်ပေါ့နော်။ဆိုတော့ကျွန်မအဲ့ဒီဟာကိုပဲထပ်ပြီးတော့highlight လုပ်ပြရစီ။ဘာကြောင့်လဲဆိုတော့အခုကျမတို့ဂျာမနီမှာပဲဖြစ်ဖြစ်ဥရောပမှာပဲဖြစ်ဖြစ်ပေါ့နော်ဘယ် trend ကိုသွားနေလဲဆိုတော့ကျမတို့မြင်ရတယ်ဒါသည်ပထမဦးဆုံးကတော့ကာကွယ်ရေးနဲ့လုံခြုံရေးဖြစ်တယ်ဆိုတော့အဲ့ဒီအချိန်မှာနိုင်ငံတော်အကျိုးစီးပွားကိုရှေ့တန်းတင်ကြမှာဖြစ်တဲ့အတွက်တို့မြန်မာဒီမိုကရေစီအရေးဟာဒီနိုင်ငံတိုင်းနိုင်ငံတိုင်းရဲ့ရှေ့တန်းတင်နေတဲ့အကျိုးစီးပွားထဲမှာဘယ်လိုမျိုးနေရာကိုရအောင်ယူမလဲဆိုတာကျမတို့မဟာဗျူဟာကြကြစဉ်းစားရမှာပေါ့ဒီအချိန်မှာပဲဒီစစ်ကောင်းဆောင်မင်းအောင်လှိုင်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့မနေ့ကတွေ့ခဲ့ရပေါ့နော်ဆိုတော့ဒီအချက်ကိုကျမတို့မဟာဗျူဟာကြကြအသုံးချနိုင်မယ်ဆိုလို့ရှိရင်တော့ရုရှားကိုရုရှားရန်ကနေပြီးတော့ကာကွယ်ဖို့ကြိုးပမ်းနေဥရောပနိုင်ငံတွေကြားထဲမှာပဲဖြစ်ဖြစ်မြန်မာနိုင်ငံအတွက်ပဲဖြစ်ဖြစ်ဂျာမနီနိုင်ငံအတွက်ပဲဖြစ်ဖြစ်ပေါ့နော်ဆိုတော့ဟိုမြန်မာနိုင်ငံအရေးဟာစိတ်ဝင်စားစရာကောင်းလာမယ်အချက်တစ်ခုအနေနဲ့မဟာဗျူဟာကြကြပြန်ပြီးတော့ချင်းကပ်လို့ရနိုင်မယ်အခွင့်အရေးတည့်ရလို့မြင်ပါလေရှင
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်မင်းညမေ
ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့အခုဆွေးနွေးသွားခဲ့တယ်ဒီပါတော့ German Solidarity မြန်မာအဖွဲ့ကိုပူးတွဲထူထောင်မှုမှုဆောင်ဒါရိုက်တာမင်းညမေဖြစ်ပါတယ်ကျွန်တော်တမောက်သားပ
ါဥဒိမသန်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ္တကဗားအစီအစဉ်ဖြစ်ပါတယ်ရှင်မကြာခင်မှာတော့နောက်ထပ်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဗားသတင်းတွေတဲကတုဒအစီအစဉ်တွေကိုလည်းတင်ဆက်ပေးပါမယ်ဖီအမေရိကန်တိုင်းရဲ့မက်လာ9ရက်တနင်္ဂနွေမနက်ခင်းရေဒီယိုအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင
်ဖီအမေရိကန်တိုင်းရဲ့ရုပ်တံနဲ့ရေဒီယိုအစီအစဉ်တွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA မနက်ခင်းမနက်6:00ကနေ 6:00 ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညချမ်းည9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလန့်မီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆိုင်မှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆိုင်မှာတွေမှာနောက်ဆက်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်မက်ချ်လာ9ရက်တနင်္ဂနွေမနက်ခင်း VU Radio အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အပတ်စဉ်ကဏ္ဍတွေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်ထဲကအခုတခါအာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပေးပါရစေအမေရိကန်နဲ့တရုတ်အကြားဘယ်လိုစစ်ပွဲမျိုးမှမဖြစ်သင့်ဘူးလို့တရုတ်ကပြောပါတယ်နောက်အိန္ဒိယနဲ့ဥရောပသမဂ္ဂ EU ကြားမှာတော့လွတ်လပ်စွာကုန်သွယ်ရေးဒီနှစ်ထဲမှာသဘောတူစာချုပ်ချုပ်နိုင်ဖို့ကြိုးပမ်းနေပါတယ်နောက်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောင်းရှိခ်ဟာစီနာကိုလူသားလူပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့တရားစွဲမယ်လို့ဂျာပြည်အစိုးရကပြောဆိုလိုက်ပါတယ်ဒီလိုအာရှနိုင်ငံရေးသတင်းတွေကိုစူးစီးပြီးကိုစော်မိုးကျော်တင်ပြထားပါတယ်ရှင
်တရုတ်နဲ့အမေရိကန်အကြားကုန်သွယ်ကုန်တွေတွန်းမြင့်ခဲ့ပြီးနောက်အပြန်အလှန်စကားစစ်ထိုးပွဲတွေဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့မတ်လ၄ရက်နေ့အင်္ဂါနေ့မှာတရုတ်ရဲ့တင်ပို့ကုန်တွေအပေါ်အမေရိကန်ပြည်ထောင်စုကအခွန်20ရာခိုင်နှုန်းစတင်တိုးမြင့်ခဲ့ပါတယ်။အခုလိုအခွန်တိုးမြင့်ောက်ခဲ့တဲ့အပေါ်အဲ့ဒီနေ့ပါပဲတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ချန်ကအခွန်စစ်ပွဲ၊ကုန်သွယ်ရေးစစ်ပွဲဒါမှမဟုတ်ဘလို့စစ်ပွဲမျိုးကိုမဆိုတရုတ်အနေနဲ့တွန့်ဆုတ်နေမှာမဟုတ်ပဲတုံ့ပြန်သွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဝါရှင်တန် DC တရုတ်တန်ရုံးကထုတ်ပြန်ရမှာတော့ဘလို့စစ်ပွဲမျိုးမဆိုအဆုံးအထိတိုက်သွားမယ်လို့ဖော်ပြခဲ့ပါတယ်။နောက်တနေ့ဗုဒ္ဓဟူးနေ့မှာတော့အမေရိကန်ကာကွယ်ရေးဝန်ကြီးဖီထက်ဆက်ကတုံ့ပြန်ပြောဆိုရမှာအမေရိကန်အနေနဲ့ငြိမ်းချမ်းရေးကိုထိန်းသိမ်းထားခြင်းပါပဲစစ်ပွဲအတွက်လည်းပြင်ဆင်ထားပါတယ်တရုတ်ပဲဖြစ်ဖြစ်ဘယ်နိုင်ငံနဲ့မဆိုစစ်ဖြစ်မယ်ဆိုရင်အမေရိကန်အနေနဲ့အင်အားရှိဖို့လိုပါတယ်တရုတ်နဲ့လည်းစစ်မဖြစ်လိုပါဘူးသမ္မတထရန့်အနေနဲ့လည်းစစ်မဖြစ်လိုပါဘူးသမ္မတရှီချင်းပင်နဲ့လည်းကောင်းမွန်တဲ့ဆက်ဆံရေးတွေရှိပါတယ်ဒါပေမဲ့ကာကွယ်ရေးဝန်ကြီးတူအနေနဲ့အမြဲတမ်းအစဉ်သင့်ဖြစ်အောင်ပြင်ဆင်ထားပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဖီထက်ဆက်က Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့ပါတယ်မတ်လ6ရက်နေ့ကြာတာပရင်းနေ့မှာတော့ဘလို့စစ်ပွဲမျိုးကိုမှမတိုက်သင့်ပါဘူးလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ချန်ကသတင်းစာရှင်းလင်းပွဲမှာပြန်လည်ပြောဆိုခဲ့ပါတယ
်။美方官员的有关言论蓄意煽动意识形态对抗。
အမေရိကန်တာဝန်ရှိသူတွေရဲ့မှတ်ချက်တွေဟာအတွေးခေါ်ရထိတိုက်တိုးမှုနဲ့တရုတ်ကချင်းချောင်းနေတယ်ဆိုတဲ့အမြင်ကိုအခြေခံပြီးတော့ဖြစ်ပေါ်လာတာပါ။အမေရိကန်တွေနဲ့တရုတ်ကိုစစ်အေးတိုက်ပွဲကာလတုန်းကလိုအမြင်မျိုးနဲ့မမြင်သင့်ပါဘူး။တရုတ်ရဲ့ရည်ရည်ချက်ကရှင်းပါတယ်။အခွန်စစ်ပွဲဖြစ်စေ၊ကုန်သွယ်ရေးစစ်ပွဲဖြစ်စေ၊စစ်အေးဖြစ်စေ၊စစ်ပူဖြစ်စေဘလို့စစ်ပွဲမျိုးကမှမတိုက်သင့်ပါဘူး။ဘယ်သူမှလည်းအနိုင်ရမှာမဟုတ်ပါဘူး
။တရုတ်နဲ့အမေရိကန်ကုန်သွယ်ရေးမှာဆယ်စုနှစ်နဲ့ချီပြီးနှစ်စဉ်ဘီလီယံပေါင်းများစွာအမေရိကန်ဘက်ကလုံငွေပြနေတဲ့အတွက်ကုန်သွယ်ရေးမှာမျှတမှုမရှိဘူးလို့သမ္မတထရန့်ကပြောဆိုပြီးတရုတ်ကိုအခွန်နဲ့တွန်းမြင့်ခဲ့တာပါ။ဒါ့အပြင်ဖန်တနယ်မူရစီဝါတွေဟာတရုတ်ပြည်ကလာတာလို့သမ္မတထရန့်ကဆွဆဲထားပါတယ်။တရုတ်ဘက်ကလည်းလက်တုံပြတဲ့အနေနဲ့အမေရိကန်ကနေတင်ပို့တဲ့ကုန်ပစ္စည်းတွေကိုအခွန်15ရာခိုင်နှုန်းတိုးခဲ့ပါတယ်။အခုချိန်အထိတော့နှစ်ဖက်တင်းမမှုတွေရှိနေဆဲဖြစ်ပြီးတစ်ချိန်ချိန်မှာတော့ဆွေးနွေးညှိနှိုင်းမှုတွေလှုပ်လာနိုင်တယ်လို့အကဲခတ်တွေကတွက်ချက်ထားပါတယ်။အခုလိုအချိန်မှာပဲအိန္ဒိယနဲ့ဥရောပသမဂ္ဂတို့ကတော့နှစ်ဖက်လွတ်လပ်စွာကုန်သွယ်ရေး free trade သဘောတူညီချက်ကိုဒီနှစ်ထဲမှာလက်မှတ်ရေးထိုးနိုင်ဖို့ကြိုးပမ်းနေပါတယ်။February 28ရက်နေ့ကဥရောပသမဂ္ဂအကြီးအကဲအစလာဗဒါလီယွန်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့နယူးဒေလီမြို့တော်မှာတွေ့ဆုံခဲ့ပြီးလွတ်လပ်စွာကုန်သွယ်မှုသဘောတူစာချုပ်အတွက်နောက်ဆုံးအဆင့်ညှိနှိုင်းမှုတွေအပြည့်အစုံလှုပ်ဆောင်ဖို့သဘောတူခဲ့ပါတယ
် But I believe this modern version of great power competition is also an opportunity for Europe and India
ခေတ္တအင်အားကြီးတွေရဲ့ပြိုင်ဆိုင်မှုဟာအိန္ဒိယနဲ့ဥရောပကိုဆက်လက်ပြီးလက်တွဲလှုပ်ဆောင်မှုအခွင့်အလမ်းကိုဖန်တီးပေးတယ်လို့ကျွန်မတို့ယုံကြည်ပါတယ
်ပထဝီနိုင်ငံရေးအရာတင်းမာမှုတွေဖြစ်နေချိန်မှာပဲဥရောပသမဂ္ဂအကြီးအကဲဗွန်ဒါလီယွန်နဲ့ဥရောပခေါင်းဆောင်တွေဟာအိန္ဒိယကိုတွားရောက်ပြီးမဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးအရာပူးပေါင်းလှုပ်ဆောင်နိုင်မဲ့နယ်ပယ်တွေကိုဆွေးနွေးညှိနှိုင်းခဲ့ပါတယ်ဥရောပကကုမ္ပဏီတွေဟာအိန္ဒိယမှာအလုပ်အကန့်၈တန်းလောက်ကိုဖန်တီးပေးထားပါတယ်ဒါပေမဲ့ကုန်သွယ်ရေးအတားအဆီးတွေကိုဖြည့်ရှင်းပြီးဈေးကွက်ဖွံ့ဖြိုးတိုးတက်အောင်လုပ်မယ်ဆိုရင်ဒီတက်ပို့ပြီးအခွင့်အလမ်းတွေများပြားလာမှာပါ
ဒီလိုနေလာနေတဲ့အဓိကကြတဲ့ကဏ္ဍတွေမှာပူပေါင်းလှုပ်ဆောင်နိုင်ပါတယ်လို့လည်းဥရောပသမဂ္ဂအကြီးအကဲကပြောဆိုခဲ့ပါတယ်အခုလိုအချိန်မှာပဲမြမအိန္ဒိချင်းဘင်္ဂလားဒေ့ချ်နိုင်ငံမှာတော့အိန္ဒိယကိုထွက်ပြေးသွားတဲ့ဘင်္ဂလားဒေ့ချ်ဝန်ကြီးချုပ်ဟောင်းရှိတ်ဟာစီနာကိုလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှု Crime Against Humanity နဲ့တရားစွဲမယ်လို့ဂျာဗျအစိုးရအကြီးအကဲမိုဟာမက်ယူနုတ်ကမတ်လ5ရက်နေ့တုန်းက Sky News သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့ပါတယ်
She will stand trial. There's no doubt about that because all the evidences are here.
ဝန်ကြီးချုပ်ဟောင်းဟာစီနာအနေနဲ့တရားရင်ဆိုင်ရပါမယ်။ဒါဟာဘလို့မှတန်တရားဖြစ်စရာမရှိပါဘူး။ဘာဖြစ်လို့လဲဆိုတော့ဒီမှာခိုင်လုံတဲ့တပ်တွေထောက်ထားတွေအားလုံးရှိပါတယ်
။ဝန်ကြီးချုပ်ဟောင်းဟာစီနာတဦးတည်းကိုတရားစွဲမှာမဟုတ်ဘဲသူ့ရဲ့မိသားစုဝင်တွေ၊သူနဲ့ဆက်နွယ်ပတ်သက်နေသူတွေအားလုံးကိုတရားစွဲမှာဖြစ်တယ်လို့ဂျာဗျအစိုးရအကြီးအကဲကပြောဆိုပါတယ်။2009ခုနှစ်ကတည်းကအာဏာကိုရယူထားခဲ့တဲ့ဝန်ကြီးချုပ်ဟောင်းရှိတ်ဟာစီနာဟာအဂရီလိုက်စားမှုနဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုကြဲကြဲပြန့်ပြန့်ကျူးလွန်ခဲ့တယ်လို့ဂျာဗျအစိုးရကဆွဆဲထားပါတယ်။သူ့ကိုပြန်ပို့ပေးဖို့အိန္ဒိယကိုတောင်းဆိုထားပြီးသူတရားခွင်မှာလူကိုယ်တိုင်ရှိသည်ဖြစ်စေမရှိသည်ဖြစ်စေတရားစွဲဆိုသွားမယ်လို့လည်းမိုဟာမက်ယူနုတ်ကပြောဆိုခဲ့ပါတယ်။ဝန်ကြီးချုပ်ရှိတ်ဟာစီနာလက်ထက်လူအခွင့်အရေးချိုးဖောက်မှုအတိုက်အခံတွေပေါ်ဖိနှိပ်မှုအဂရီလိုက်စားမှုတွေကြောင့်အထွေထွေမကျေမနပ်ဖြစ်ကလူမှုအုံချောက်မှုဖြစ်ခဲ့ပြီး2024ခုနှစ်အောက်တိုဘာလမှဝန်ကြီးချုပ်ရှိတ်ဟာစီနာဟာအိန္ဒိယနိုင်ငံကိုထွက်ပြေးသွားခဲ့တာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ
်။ကိုစောမိုးကျော်တင်ဆက်တဲ့အာရှနိုင်ငံရေးဖြစ်ပါတယ်။အခုဆက်ပြီးတော့လေယာစိုက်ပျိုးရေးသတင်းတွေကိုတလဲကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာအခုလပိုင်းတွေအတွင်းဒီစံအမျိုးအစားလိုက်တအိတ်ကို7,500ကနေ10,000နီးပါးထိလောက်ထိဈေးကျဆင်းလာပါတယ်။ဒီသတင်းနဲ့အတူတပတ်အတွင်းလေယာထွက်ပုံတည်နှံဈေးနှုန်းအတက်ကျပဲလို့ရှိပါလေ။လေယာစီးပွားသတင်းတွေကိုစူးစီးပြီး Farmer Times Media ကတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါလေယာစီဝသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝသတင်းတွေကိုကိုမြင့်မီဟန်နဲ့အတူကျမမီစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့စံရောရောစံကျန်းအမျိုးအစားတွေပါတအိတ်ကို9000ကနေ10000ကျပ်လောက်ထိဈေးကျဆင်းသွားတယ်ဆိုတဲ့သတင်းနဲ့စကြပါတယ်ပြည်ပကိုအဓိကတင်ပို့နေတဲ့စံကျန်းစကွဲအပါအဝင်ပြည်တွင်းစားသုံးမှုများတဲ့စံကျော်အုပ်စုဝင်အမျိုးအစားတွေပါတအိတ်ကို9000ကနေ10000ကျပ်ဝန်းကျင်ထိဈေးကျဆင်းသွားတယ်လို့စံယူညွန်းဆွေးတမတ်မှုမှာလည်းတအိတ်ကို1000ကနေ2000ကျပ်လောက်ထိကျဆင်းသွားတာဖြစ်ပါတယ်ပြီးခဲ့တဲ့လကမော်ဘီစံအဟောင်း24ပြည်တအိတ်ကို8500ကနေ8000ကျပ်ဝန်းကျင်ထိကျဆင်းသွားပြီးမော်ဘီစံအတစ်ကတော့တအိတ်ကို65,500ကျပ်လောက်ထိပေါက်ဈေးရှိနေတာကိုတွေ့ရပါတယ်။ပြည်ပတင်ပို့မှုများတဲ့အမထာနဲ့ငစိမ့်စံအုပ်စုဝင်စံချမ်းအမျိုးအစားတွေကတော့24ပြည်တအိတ်ကို2000ကနေ5000ကျပ်လောက်ထိကျဆင်းသွားတယ်လို့စံကုန်တဲ့ကိုဇော်ဝင်းကပြောပါတယ်။ပြည်ပကိုတင်ပို့တယ်လို့ပြည်တွင်းမှာလည်းစားသုံးမှုရှိတဲ့ရွှေသွဲ၊အညာသား၊ပကန်း၊မော်ဘီ၊လုံးသွဲမွေး၊ရက်ကိုးဆဲ၊မနောဒုက္ခ၊စင်ဒုက္ခစတဲ့စံအမျိုးအစားတွေကတော့ပြီးခဲ့တဲ့လကတအိတ်ကို9,500ကျပ်လောက်သာပေါက်ဈေးရှိရာကနေလက်ရှိမှာတော့တအိတ်ကို9,400ကျပ်ထိကျဆင်းသွားပါတယ်။ပေါ်ဆန်းအုပ်စုဝင်စံအမျိုးအစားတွေဖြစ်တဲ့ ARD ပေါ်ဆန်း၊ရွှေဘိုပေါ်ဆန်း၊ဘေးကြား၊ကြားပြန်စတဲ့စံအမျိုးအစားတွေကတော့ဈေးကျဆင်းမှုမရှိဘဲအယောင်းဝယ်တည်ငြိမ်နေတယ်လို့စံကုန်တယ်တွေကပြောပါတယ
်။ခင်းချင်ဒီဝယ်လို့မရှိလို့တောင်သူတွေအရှုံးပေါ်နေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမှာခင်းချင်းဒီလက်လိုက်ထွက်ရှိနေခြင်းဖြစ်ပေမဲ့ဝယ်လိုအားမရှိတာကြောင့်ဈေးနှုန်းအဆမတန်ကျဆင်းမှုတွေဖြစ်ပေါ်နေတယ်လို့ရှမ်းပြည်နယ်အောင်ပန်းမြို့ကတည်တည်ပွဲရုပ်ပိုက်ရှင်တို့ကပြောပါရယ်ပြီးခဲ့တဲ့ February လကခင်းချင်းဒီတပိတ်တာကို3000ကနေ4000ကျပ်လောက်ထိဈေးရရှိခဲ့ပေမဲ့လက်ရှိမှာတော့တပိတ်တာကို800ကျပ်လောက်သာပေါက်ဈေးရှိနေရပဲဖြစ်ပါရယ်ခင်းချင်ဒီကမြေပြက်ပဲမှလည်းထွေးရှိနေကြဖြစ်တဲ့အတွက်ရှမ်းပြည်နယ်အတွင်းကအင်းလင်းပင်လောက်စတဲ့ဒေတာတွေမှာတော့တပိတ်တာကို900ကနေ900ကျပ်လောက်တာဈေးရရှိနေရကြောင်းစိုက်ကြည့်ဆုံရှုံမှုတွေနဲ့ရင်ဆိုင်နေရတယ်လို့တောင်သူတွေကဆိုပါတယ်ဈေးကအဆမတန်ကျဆင်းနေပေမဲ့ခင်းချင်ဒီကကုန်စည်တည်နယ်ဖြစ်တဲ့အတွက်ပ ုတ်တူပြည့်စုံမှုတွေမဖြစ်ခင်ရရင်စီနဲ့အမြဲထောက်ရောက်ကြရတာဖြစ်တယ်လို့တောင်သူတွေကပြောကြပါတယ
်။ကျက်သွန်စေးကြဆင်းနေပြီးပြပကလည်းမြေသားကျက်သွန်ဤတစ်မျိုးတည်းကိုသာတင်ပို့နေရပါတယ်။ပြည်တွင်းစေးကမှကျက်သွန်ဤစေးအနေငယ်ကြဆင်းနေပြီးပြပကလည်းအရေးသွေးကောင်းပြီးတာရှည်အထားခံတဲ့မြေသားကျက်သွန်ဤတစ်မျိုးတည်းကိုသာတင်ပို့နေရလို့တွက်ချေကိုင်းမှုနဲပါနေတယ်လို့တောင်သူတွေနဲ့ကုန်တယ်တွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ကျက်သွန်စိုက်ပျိုးချိန်ကစိုက်စရိတ်အနေနဲ့တရေကကို28သိန်းလောက်သာကုန်ကြခဲ့ပေမဲ့အခုနှစ်မှာတော့73စီတွင်အားစုလောက်သား900ကနှုံးသားတွေအစမတန်မြင့်တက်မှုကြောင့်ကျက်သွန်တရေကကို7သိန်း40လောက်ထိကုန်ကြခဲ့တဲ့အတွက်စိုက်စရိတ်ဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတယ်လို့တောင်သူတွေကပြောပါတယ
်။မြေသားကအခုချိန်မှာပစ္စည်းလဲကောင်းတော့ကြိုက်ကြတော့မြေသားအများများထွက်ပြီးအပြစ်နေရလဲမူရလဲထွက်တယ်ပေါ့ဗျာညဉ့်ညံလဲနေနေခပ်ပါးပါထွက်တယ်ပေါ့ထွက်တယ်အခုချိန်မှာတော့မြေသားအဓိကပေါ့တဲ့အကြီးသေးကြောင်ပေါ့အခုချိန်မှာသူကဒီမြေသားကျက်သွန်ကဒီဗမာပြည်ထဲမှာအကြီးသေးအကောင်းဆုံးပဲဒီခုရဒီမှာတော့ကျက်သွန်ကမြေသားပစ္စည်းအကောင်းဆုံးအများဆုံးထွက်နေ
လက်ရှိတင်ပို့နေတဲ့ကျက်သွန်တွေကမိုးကျက်သွန်တွေဖြစ်ပြီးမကြခင်ဆောင်းရသည့်အတွင်းစိုက်ပြိုးထားတဲ့ကျက်သွန်အစ်စ်တွေဈေးကွက်ထဲဝင်ရောက်လာတော့မှဖြစ်လို့ဈေးကအခုထက်ကျဆင်းနိုင်ခြေရှိတယ်လို့ကုန်တယ်တွေကခန့်မှန်းထားပါဗျ။စိုက်ပြိုးစရိတ်ပုံမကုန်ကြထားတဲ့အခုလိုကာလမှာကျက်သွန်ခင်းတွေထဲပိုးမွားယောဂါတွေကြာရောက်ပြီးအခင်းလိုက်ပျက်စီးဆုံးရှုံးမှုတွေလည်းရှိနေပါဗျ။မကွေးတိုင်းအတွင်းကဆလင်းစိတ်ဖြူပေါက်မြိုင်စတဲ့မြို့နယ်တွေမှာတိုက်ပွဲတွေမကြာခဏဖြစ်ပွားနေတဲ့အပြင်လေကြောင်းတိုက်ခိုက်မှုတွေပါရှိနေတာကြောင့်ဒေသခံပြည်သူအများအပြားထွက်ပြေးနေရတဲ့အတွက်ကျက်သွန်ဒီစိုက်ခင်းတွေကိုဘယ်မှစိုက်နိုင်တဲ့အခြေအနေနဲ့ကြုံတွေ့နေရတယ်လို့တောင်သူတွေကပြောပါရတယ်
။ဟုတ်ပြီဒီကစားမှာကြာနေနေနေနေကြာနေတာပဲမှရန်ကုန်လည်းကြာနေတော့လေ။ဟုတ်ဒီကနေ့ကုန်စည်တိုင်းပြည့်ပြည့်မှာဆောင်းစနေရတာအမြင့်ဆုံးထိတ်တာပေါ့။အမြင့်ဆုံးကတော့မှာဟွာဘော73လောက်ပဲရှိတော့တာ။ဒီကစားမှာဒီကဝယ်လက်ကမြင်းတိုင်းကိုအင်းအားနဲ့နောက်ကပါမလာဘူးမှာ။ညာလီကမနဲ့ကွာဆွတ်တနေရာနဲ့မြင်းနိုင်တိုင်းတော့နေရတာဟိုအဲ့လိုဖြစ်နေတာအိဒီသူတို့ဒီဒီကဝယ်တဲ့ဒီပြောတာပေါ့နော်သူပြောတာကတော့အိန္ဒိယကြီးကွက်စားလဲကြာနေရဆိုတော့ဒီဘက်ကဟိုဘာလို့ရှင်ပြောတယ်ဝယ်လို့အနေနေတာပေါ့သူများလည်းတမွေမှာဟွာဘောပြောရင်တော့အစိမ့်နဲ့အလိမ့်ကြတာသူတို့လည်းအဆုံးကဒီရောက်ဟောင်းတော့လည်းနေရောလည်းဆုံးကြတာလေတော့တော့ကြတယ်ဘောင်းတဲ့သမားတွေကလည်းပါမိကြတယ်ဦးလေးသူကဘောကရန်စနေတိုင်းတော့နည်းနည်းဒီဒီငါငါနည်းနည်းပါပါကြီးဝကြရေးစကြရေးအမနစ်ကအဆုံးနေလာပြီးတော့တော်တော်လူလည်းမလောက်ကြဘူးခိုင်းကြည့်နေကြတော့လား
ပြီးခဲ့တဲ့ဇန်နဝါရီလကပခုတ်ကူမြင်းညံနဲ့စိတ်ဖြူဒေတာထွက်ကျက်သွန်ဒီလက်ကြီးတပိတ်သားကို2600ကနေ3000ကျက်နဲ့ရှယ်တပိတ်သားကို3000ကျက်လောက်ပေါက်ဈေးရှိခဲ့ပြီးအခုမက်လာမှာတော့ကျက်သွန်ဒီလက်ကြီးကတပိတ်သားကို900ကနေ1300ကျက်ရှယ်ကတပိတ်သားကို1900ကျက်လောက်ထိကျဆင်းသွားတာဖြစ်ပါတယ်မြေသားကျက်သွန်ကတော့ပြီးခဲ့တဲ့ဇန်နဝါရီလကလက်ကြီးတပိတ်သားကို3400နဲ့ရှယ်တပိတ်သားကို3900ကျက်အထိပေါက်ဈေးရှိခဲ့ပေမဲ့အခုမက်လာမှာတော့လက်ကြီးကတပိတ်သားကို3400ကျက်ရှယ်ကတပိတ်သားကို3600ကျက်လောက်ပေါက်ဈေးရှိနေတာကိုတွေ့ရပါတယ်။ပြပဈေးကွက်မှာတော့စိတ်ကန်းအရောက်အဖို့ပြီးဈေးအနေနဲ့ကျက်သွန်ဤတန်းကိုအမေရိကန်ဒေါ်လာ325ကနေ495ဒေါ်လာအထိပေါက်ဈေးရရှိနေတယ်လို့မြန်မာနိုင်ငံကျက်သွန်ဤကျက်သွန်ဖြူနဲ့စပိုးဆောင်တင်းနဲ့များစိုက်ပျိုးထုတ်လို့တင်ဖို့ရောင်းချသူများအတင်းကထုတ်ပြန်ထားပါဗ
ျ။အခုဆက်ပြီးဖေဖော်ဝါရီလ26ရက်နေ့ကနေမတ်လ4ရက်နေ့အထိဈေးကွက်အတွင်းတည်ကြနိုင်မည်ဖြစ်သွားတယ်။လေယာထွက်ကုန်တင်းနဲ့ဈေးနှုန်းတွေကိုပြောပြပေးချင်ပါသေးတယ်။ပြီးခဲ့တဲ့ပတ်ကတည်ငွေကို7.30အောက်ဈေးတန်းမှာပဲရှိခဲ့တဲ့မက်ပဲကအခုတပတ်မှာတော့တည်ငွေကို7.30အထက်ထိပြန်မြင့်တက်လာပါသေးတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကမက်ပဲ FAQ တည်တံကို29,300ကျက်လောက်တာပေါက်ဈေးရှိခဲ့ပြီးမဲ့မတ်လ4ရက်နေ့မှာတော့တည်တံကို7,300နဲ့1,000ကျက်လောက်ထိမြင့်တက်လာတာကိုတွေ့ရပါတယ
်ပဲစင်းကုန်ကလည်းအခုတစ်ပတ်မှာဈေးမြင့်နေပါတယ်ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကပဲစင်းကုန်တည်တံကို7,300လောက်သာပေါက်ဈေးရှိခဲ့ပြီးမက်လ4ရက်နေ့မှာတော့တဒံကို7,350ကျက်လောက်ထိမြင့်တက်လာတာကိုတွေ့ရပါတယ်။အိန္ဒိယနိုင်ငံရဲ့မပဲနဲ့ပဲစင်းကုန်ကိုအခွန်လွတ်တင်သွင်းခဲ့တဲ့တန်တိုးခဲ့ရင် မြန်မာမပဲဈေးကကအလားအလာပိုကောင်းလာနိုင်ပေမဲ့လက်ရှိမှာအိန္ဒိယကုန်တယ်တွေကဒီပွာရကိုစောင့်ကြည့်နေကြတဲ့အတွက်အယောင်းဝယ်အေးနေတာဖြစ်တယ်လို့ကုန်တယ်တွေကသုံးသပ်ကြပါတယ
်။ကျစ်သူဖြူအတိတ်တွေဈေးကွက်ထဲကိုအဝင်များနေတဲ့အတွက်ဈေးကထွက်ဝက်လောက်ထိကျဆင်းနေပါတယ်ရှမ်းပြည်နယ်အောင်ပန်းကုန်စည်တိုင်းမှာတော့ဖေဖော်ဝါရီ28ရက်နေ့ကကျစ်တူဖြူထူတပိတ်တာကို11,000ကနေ13,000ကျပ်လောက်ထိပေါက်ဈေးရှိခဲ့ပေမဲ့မက်ရှလ4ရက်နေ့မှာတော့တပိတ်တာကို9,500ကနေ8,500ကျပ်လောက်ထိကျဆင်းသွားတာကိုတွေ့ရပါတယ်။ပြီးခဲ့တဲ့ပတ်ကဈေးကွက်ပေါက်ဈေးနဲ့ရှင်တော့ကျစ်တူဖြူတပိတ်တာကို9,000ကျပ်နီးပါးကျဆင်းသွားတာပဲဖြစ်ပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်စည်းနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။လေယာစီးပါးသတင်းတွေကိုစူးစီးပြီး Pharma Times Media ကတင်ဆက်ပေးခဲ့တာပါ။အခုဆက်ပြီးတော့ဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်။ကမ္ဘာကြီးပြုံးနှဲမှုအကျိုးဆက်ကြောင့်ပင်လယ်ရေမြင့်တက်မှုနဲ့ကြုံနေရတဲ့ကမ္ဘာမြို့ကြီးတွေထဲမှာပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းကဂွမ်ဒါမြို့လည်းပါပါတယ်။ဒီဒေသတဝိုက်နေထိုင်ကြတဲ့သူတွေဟာအပူလိုင်းတွေ၊သဲမုန်တိုင်းတွေနဲ့မိုးခေါင်ရေရှားမှုအပြင်ရေကြီးရေလျှံတာတွေနဲ့လည်းနေတတူဝါရင်ဆိုင်ကြုံတွေ့လာနေကြရပြီးတော့ပင်လယ်ရေမြင့်တက်မှုနဲ့လည်းမပြတ်ရင်ဆိုင်လာရပါတယ်။ဥရုယာသီနဲ့နာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ပြထားပါတယ်ရှင
်။မြေအောက်ရေတွေအလွန်ကြုံထုတ်ယူတာ၊ပင်လယ်ရေမြင့်တက်တာနဲ့ရေမြေအနေအထားတွေပြောင်းလဲတာမျိုးလို့အကြောင်းအမျိုးမျိုးကြောင့်ကပ္ပအေးရက်ကမြို့ကြီးတွေကိုပင်လယ်ရေတို့ကတဖြည်းဖြည်းဝါမျိုးလာနေပါတယ်။အဲ့ဒီထဲမှာပါကစ္စတန်နိုင်ငံနောက်တောင်ပိုင်းဘလူချီစတန်အရက်ကဂွာဒါမျိုးလည်းပတ်ဝန်းလာပါတယ်။တောတောင်တွေဝန်းရံထားတဲ့ဒီဒေသဟာနွေရာသီဆိုရင်အပူချိန်ပြင်းထန်ပြီးတော့ဆောင်းတွင်းဆိုရင်လည်းပြင်းထန်ဇနတ်နဲ့အေးဒဏ်နဲ့ကြုံကြပါတယ်။မြင်းနေပိုင်းမှာတည်ထားတဲ့ဂွာဒါမျိုးကတော့အာရိပြပင်လယ်သုံးဖက်သုံးရံဝန်းရံထားတာဖြစ်ပြီးဥတုရာသီပြောင်းလဲမှုနဲ့ပိုးပြီးတော့ကြုံတွေ့လာရပါတယ်။ကြည့်ခဲ့တဲ့ February လထဲမှာတော့ရှက်ပေါင်း30အထိမိုးမပြတ်ရွာသွန်းခဲ့တဲ့အတွက်လမ်းတွေတရာတွေရေထဲမျောပါကုန်ပြီးပါကစ္စတန်တနိုင်ငံလုံးနဲ့ဆက်သွယ်ရေးလမ်းကြောင်းတွေပါပြတ်တောက်ကုန်ပါတယ်။ကွာတာမြို့ကအိမ်တော်များများလဲဘုံးဆံမှန်းထားသလိုအခြေအနေနဲ့ဒီကနေ့ထိရင်ဆိုင်နေရတာပါ။ဘလူချီစတန်ပြည်နယ်ဆယ်မြောင်းဌာနတို့ညွှန်ကြားရေးမှူးပါဇာအာမက်ကအခုလိုပြောပါတယ်။
Hamari Gwadar to situation ne it is no less than
ကွာတာရဲ့အခြေအနေကကျွန်းနိုင်ငံတွေရဲ့အခြေအနေနဲ့တော့သိပ်မကွာတော့ပါဘူး။လက်တလောကျင်းပသွားတဲ့ COP29 ညီလာခံမှာကျွန်းနိုင်ငံတွေကသဘောပတ်ဝန်းကျင်ပြောင်းလဲမှုကိုကင်တွယ်ဖို့ဘဏ္ဍာငွေမရှိဘူးလို့ပြောတာကိုကျွန်တော်တို့မြင်တွေ့ခဲ့ကြပါတယ်။ဂွာဒါကကျွန်းတစ်ခုတော့မဟုတ်ပေမဲ့ကျွန်းဆွယ်ပေါ်မှာတည်ထားတာပါ။ Arabian ပင်လယ်က၃ဘက်၃ရံဝန်းရံထားပြီးမြေနိမ်ပိုင်းမှာတည်ထားတဲ့မြို့လဲဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ရဲ့အခြေအနေကကျွန်းနိုင်ငံတွေနဲ့တိတ်မကွာပါဘူး။အနာဂတ်မှာဒီလက်ဆိုးဖို့ပဲရှိပါတယ်။
ဒေသန္တရခီးသွွာလာရေးလုပ်ငန်းနဲ့ငါးဖန်းလုပ်ငန်းအတွက်အမိပြုနေရတဲ့အာရဗျပင်လယ်ကြီးဟာလည်းအခုတော့ဒေသခံတွေရဲ့အသက်နဲ့လူမှုဘဝတွေပေါ်ချိန်ချောက်လာပါတယ်။ပင်လယ်ရေတုကပိုးပြီးတော့ပူနွေးလာတာကြောင့်ရေလိုင်းကြီးတွေပုံမအားကောင်းလာပြီးမုတ်တုံလေကြောင့်လည်းရေလိုင်းတွေပိုးပြီးတော့ကြီးမာလာပါတယ်
။ဂွာဒါမဲ့ဒီခေတ် climate change वैसे तो यहां पे heat waves भी हैं dust storm भी हैं
ဂွာဒါမြို့ရဲ့အများဆုံးဖြစ်လာတဲ့ဥတုရာသီပြောင်းလဲမှုတွေကတော့အပူလိုင်းတိုက်တာတဲမုန်တိုင်းတွေတိုက်တာနဲ့ရေကြီးရေလျှံတာမျိုးလိုတခြားစိန်ခေါ်ချက်တွေလည်းရှိပါတယ်ဒါပေမဲ့လည်းဥတုရာသီပြောင်းလဲမှုရဲ့အကြီးဆုံးသိမ်းရောက်မှုတွေကတော့မိုးခေါင်ရေရှားမှုနဲ့ရေကြီးရေလျှံမှုတွေဖြစ်ပါတယ်ပင်လယ်ရေတွေမြင့်တက်လာတဲ့အတွက်ရေလျှံတာကိုကျွန်တော်တို့လောလောလတ်လတ်ရင်ဆိုင်နေရပါတယ
်ဖလောင်ရင်တန်ခွေထုတ်လို့မမြင့်တက်ပြီးတော့ကမ္ဘာပူနွေးမှုမြင့်တက်လာတဲ့အတွက်ဝင်ရုံဆုံးကရေခဲလွှာတွေနဲ့အချိန်ဟုန်နဲ့အေးပျော်ဆင်းလာပါတယ်။ဒါကြောင့်လဲပင်လယ်ရေမြင့်တက်ပြီးတော့ကမ္ဘာတွေပြိုလာတာပါ။အမေရိကန်ပင်လယ်နယ်လေတုဌာန NOAA ရဲ့အဆိုအရပါကစ္စတန်နိုင်ငံကရာချီမြို့မှာတော့1916နဲ့2016ကာလနှစ်ပေါင်းတရာအတွင်းပင်လယ်ရေကရှစ်လက်မအထိမြင့်တက်လာပြီး2040ပြည့်လွန်နေ့မှာနောက်ထပ်လက်မဝက်လောက်တက်လာမယ်လို့လည်းခန့်မှန်းထားပါတယ်။တည်တံ့တရာအဆိုအရကောင်စီဝင်ကာတာဘောက်စ်ကလည်းသူ့ရဲ့ရက်ွက်ထဲကလူတွေကြုံနေရတဲ့ရေတက်လာတဲ့ပြဿနာအခုလိုရှင်းပြပါရစေ။
पहले तो यह था कि बारिशें हुआ बारिशों के बाद अब तक 10 दिन तक इस तरह का सिलसिला चल रहा था जमीन के नीचे
से ये नौ ये टेट लाएं 10 ये लौट တွင်ရေကျသွားပြီမဲ့အခုဆိုရင်မနစ်ကတက်လာတဲ့ရေတွေတောင်အကုန်ပြန်ကျမသွားသေးပါဘူးရေတွေတက်လာရင်လည်းတအားမြန်ပါတယ်မိစက်နဲ့စုတ်မထုတ်ရင်အိမ်နိုင်ရန်အထိတောင်ရေတွေတက်လာတာပါရာသီဥတုပြောင်းလာလို့အခုလိုဖြစ်လာတာလို့အာဏာပိုင်တွေနဲ့ပညာရှင်တွေကပြောကြပါတယ်ဘာကြောင့်ပဲဖြစ်ဖြစ်ကျွန်တော်တို့ကတော့အဲ့ဒီတန်တွေနဲ့လက်တွေ့ကြုံနေရတာပါ
ဘလို့အကြောင်းအကျောင်းပဲဖြစ်ဖြစ်ဆွေရကဒီပြဿနာကိုဖြစ်ရှင်းပေးဖို့တော့လိုပါတယ်
မြေအောင်ပြုမှုနဲ့လူနေအိမ်ယာတွေကိုတိုးချဲ့လာတဲ့အတွက်မြေအောက်ကနေရေတွေတက်လာတဲ့အခြေအနေပိုဆိုးလာတာလို့ဒေသအာဏာပိုင်တွေကပြောပါတယ်။ဆောက်လျင်လုပ်ငန်းကြီးတွေကြောင့်အစင်အလာအတိုင်းရှိခဲ့တဲ့ရင်းနှုံမြောင်းစနစ်တွေပျက်စီးခဲ့ရတယ်လို့ဒေသခံတွေကပြတင်းပြောဆိုပါတယ်။ပင်လယ်ရေတွေဝင်မလာအောင်ကြောက်တုံးတွေကွန်ကရစ်တိုင်းတွေနဲ့ကာကွယ်နေကြပေမဲ့လို့လည်းရေရှိခန့်နဲ့အဖြေတော့မဟုတ်ပါဘူး။တရုတ်နိုင်ငံအနောက်ပိုင်းရှီကျင်းဒေသနဲ့အာရေဗျပင်လယ်ကိုဆက်သွယ်မဲ့တရုတ်ရဲ့အေယာမရေနက်စိတ်ကန်စီမံကိန်းကြီးတစ်ခုကိုလည်းကွာတာမြို့မှာတည်ဆောက်နေတာပါ။နိုင်ငံကလေးစိတ်အဝေးပြေးလမ်းမကြီးတွေနဲ့အခြားအခြေခံအဆောက်အုံတွေကိုပါတိဆောက်နေပေမဲ့လို့လဲတည်တပ်ခံပြည်သူတွေအတွက်ရင်းနှုံမြောင်းစနစ်တွေစနစ်တွေကြာမရှိတာကြောင့်ပင်လယ်ရေတွေတက်လာရင်လည်းပြန်မကျတော့ဘူးလို့ပြောကြပါတယ
် Climate change is a global phenomenon
ဥရယာတိပြောင်းလဲမှုကကမ္ဘာလုံးမှာဖြစ်နေတာပါပင်လယ်ရေမျက်နှာပြင်တွေလည်းတက်လာသလိုပင်လယ်ရေထုကလည်းပိုပြီးပူနွေးလာပါတယ်ဒါကိုလည်းဒီကမ္ဘာလုံးမှာမျက်မြင်တွေ့နေရပါတယ်2024ခုနှစ်ပါတယ်ကမ္ဘာပြင်းမြအပူချိန်ကစက်မှုခေဥ်ကာလကအပူချိန်ထက်ကိုကျော်လာပါတယ်။ရေခဲလွှာတွေအကြီးပျော်ဆင်းမှုမြန်းလာတဲ့အတွက်လဲပြဿနာကပိုဆိုးလာတာပါ
။ကမ္ဘာပုံနှိမ်မှုမြင့်တက်လာတဲ့အတွက်ဒီအရမမြေစီလောနဲ့အပင်တွေခြောက်သွေ့လာပြီးမိုးခေါင်ရေရှားမှုလည်းတစ်နှစ်တစ်ခြားပိုးပြီးတော့ဆိုးဝါးပြင်းထန်လာပါတယ်။ကမ္ဘာပိုင်ရဲ့အဆိုအရအခုလိုပင်လယ်ရေမြင့်တက်မှုမြေအောက်ရေအလွန်အကျွံထုတ်ယူမှုကြောင့်မြေကြီးထဲအလင်းအမြန်နှိမ်ဆင်းလာတဲ့မြို့တွေထဲမှာအာရှတိုက်ကဆိုရင်တော့ဂျကာတာ၊ဘန်ကောက်၊ဟိုချီမင်း၊ရှန်ဟိုင်းတကာနဲ့မနီလာတို့ဖြစ်ပါတယ်ဂျကာတာမြို့ကတော့အခြေအနေအဆိုးဆုံးဖြစ်ပြီးတော့တနစ်ကိုဆယ်လက်မလောက်ကျွန်းဆင်းနေတာပါရန်ကုန်မြို့လည်းပင်လယ်ရေမြင့်တက်မှုနဲ့ကြုံနေရပေမဲ့လို့လဲဒေတာအချက်အလက်ရဖို့ခက်ခဲတဲ့အတွက်အခြေအနေကိုအတိအကျမခံမနိုင်ဘူးလို့စောင့်ကြည့်တဲ့အဖွဲ့တွေကပြောပါတယ်ဥရောပမှာဆိုရင်တော့ Venice နဲ့ London မြောက်အမေရိကတိုက်မှာဆိုရင်တော့ New Orleans Houston Mexico City တောင်အမေရိကတိုက်မှာတော့ Buenos Aires Africa တိုက်မှာဆိုရင် Lagos Alexandria နဲ့ဩစတြေးလျတိုက်မှာတော့ဆစ်ဒနီမြို့တို့ဖြစ်ပါတယ် World Economic Forum ရဲ့အဆိုအရအစွန်းလဲကမ္ဘာပုံနေမှုမြင့်တက်စေတဲ့ဖလောင်အိမ်တငွေထုတ်လုပ်မှုတွေကိုတိတိတသားမလျှော့ချနိုင်ဘူးဆိုရင်တော့လာမယ့်85နှစ်အတွင်းမြို့ကြီး7မြို့ပင်လယ်ရေအောက်လုံးဝနှိမ့်မြုပ်ပျောက်ကွယ်သွားနိုင်မယ်လို့ခန့်မှန်းထားပါတယ်အဲ့ဒီမြို့တွေကတော့ဂျကာတာ Lagos Houston Dhaka Venice Virginia Beach Bangkok New Orleans Rotterdam Alexandria နဲ့ Miami မြို့တို့ဖြစ်ကြပါတယ်ကျွန်မနာမပါ
နောက်လာပုံမှန်တင်ဆက်တဲ့ဥရုယာတီနဲ့အနာဂတ်ကဘာဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့သတင်းတွေကတူတာကိုလည်းတင်ပြပေးပါဦးမယ်။ကဘာမှာစီးပွားရေးအင်အားဟောဒီစီးရေးအင်အားအရာကိုကြီးမားတဲ့အမေရိကန်ပြည်ထောင်စုနဲ့ပတ်သက်လို့စိတ်ဝင်စားစရာအချက်တချို့ကိုမတ်ညိုညိုလင်ကသတင်းတွေကတူတာအစီအစဉ်ပါတင်ပြပေးထားပါရဲ့ရှင်။
ကမ္ဘာအရာကြီးနိုင်ငံတစ်ခုဖြစ်တဲ့ American ပြည်အောင်စုဟာကမ္ဘာတိုက်ကြီးတွေကမြောက် America တိုင်းမှာရှိတဲ့နိုင်ငံကြီးတစ်ခုဖြစ်ပါတယ် American ပြည်အောင်စုရဲ့ area အကျယ်အဝန်းက 98,630 Studian Kilometer ကျယ်ဝန်းတာကြောင့်ကမ္ဘာမှာတတိယအကြီးဆုံးနိုင်ငံတစ်ခုလည်းဖြစ်ပါတယ်အနောက်ဘက်မှာ Pacific သမုဒ္ဒရာနဲ့အရှေ့ဘက်မှာ Atlantic သမုဒ္ဒရာနှစ်ခုကြားမှာရှိတဲ့ American ပြည်အောင်စုနဲ့နေမြေချင်းထိစပ်နေတဲ့နိုင်ငံတွေကတော့မြောက်ဘက်မှာကနေဒါနိုင်ငံနဲ့တောင်ဘက်မှာ Mexico နိုင်ငံတွေပဲဖြစ်ကြပါတယ်။ American ပြည်အောင်စုမှာလူဦးရေတန်း330ကျော်ရှိတာမို့ကမ္ဘာတတိယလူဦးရေအများဆုံးနိုင်ငံလည်းဖြစ်တာပါ။American ပြည်အောင်စုဆိုတဲ့အတိုင်းအခုလက်ရှိအချိန်မှာတော့ပြည်နယ်90နဲ့စုစည်းတည်ထောင်ထားတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။အဲ့ဒီပြည်နယ်ပေါင်း90ထဲမှာအကြီးဆုံးပြည်နယ်ကတော့ Alaska ပြည်နယ်ဖြစ်ပါတယ်။မြေ area အကျယ်အဝန်းက 9,100 ကျော်စတူရန်မိုင်ရှိတာမို့မြန်မာနိုင်ငံရဲ့နှစ်ဆကျော်လောက်ရှိတာပါ။ Alaska မှာလူဦးရေကတော့9,000ကျော်ရှိတာပါ။အသေးဆုံးပြည်နယ်ကတော့ Delaware ပြည်နယ်ဖြစ်ပြီးမြေပိုင်နဲ့အကျယ်အဝန်း 1,900 ကျော်စတူရန်မိုင်နဲ့လူဦးရေကတော့ 9,900 လေးပါရှိပါတယ်။ American ပြည်အောင်စုရဲ့လူဦးရေအထူးထက်ဆုံးပြည်နယ်က New York ဖြစ်ပြီးလူဦးရေစုစုပေါင်းသန်း20ကျော်ရှိပါတယ်။American ပြည်အောင်စုမှာလူမျိုးအသားအရောင်စုံလင်လာတာကြောင့် American ပြည်အောင်စုသကောင်စင်းဌာနရဲ့နောက်ဆုံး2024စီးရင်စရာတွေအရာလူမျိုးစစ်စစ်ဦးရေက 58.4 ရာနှုန်းကျော်နဲ့လူများစုဖြစ်ပါတယ်။ ဒုတိယအများဆုံးကတော့လက်တီနိုဒါမှမဟုတ်ဟစ်စပန်နစ်တွေဖြစ်ပြီး 19.5 ရာခိုင်နှုန်းရှိတာပါ Black လို့ပြောကြတဲ့ African နွယ်ပါးတွေကတော့ 13.9 ရာခိုင်နှုန်းရှိပါတယ်အာရှနွယ်ပါးတွေကတော့ 6.4 ရာနှုန်းရှိတာပါNative Indian, Alaska Native လို့ပြောဆိုကြတဲ့ဌာနေတိုင်းရင်းသားလူမျိုးစုတွေကတော့ 1.3 ရာနှုန်းပဲရှိပါတယ်1986ခုနှစ်မှာအင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရခဲ့တဲ့ American ပြောင်းစုရဲ့လွတ်လပ်ရေးနေ့ကတော့ဇွန်လ4ရက်နေ့ဖြစ်ပါတယ်American ပြောင်စုရဲ့နိုင်ငံတော်အလံမှာအဖြူနဲ့အနီးလိုင်း73ခုကမူလကိုလိုနီဒေသ73ခုကိုရည်ညွှန်းထားတာဖြစ်ပြီးအပြရောင်အခန်းပေါ်ကကျေပွင့်50ကတော့ American ပြောင်စုကပြည်နယ်50ကိုရည်ညွှန်းထားတာဖြစ်ပါတယ်။အလံမှာအနီးရောင်အဖြူရောင်နဲ့အပြရောင်တို့ကိုတုံထားပြီးအနီးရောင်ကရဲရင်မှုအဖြူရောင်ကတန်ရှင်းမှုနဲ့အပြစ်ကင်းစင်မှုအပြရောင်ကတတိရှိမှုဇွဲရှိမှုနဲ့တရားမျှတမှုကိုဖော်ဆောင်တာဖြစ်တယ်လို့ဆိုပါတယ်နိုင်ငံတော်တချင်းကတော့တောက်ပတဲ့ကျဲများလို့အဓိပ္ပာယ်ရတဲ့ The Star Spangled Banner လို့ခေါ်ဆိုကြပြီးAmerican ရှင်နေစာရေးဆရာကဗျာဆရာ Francis Scott Key ကရေးသားခဲ့တဲ့မူရင်းကဗျာကိုအခြေခံထားတာဖြစ်ပါတယ
်။ I Donald John Trump do solemnly swear that I will faithfully execute
သမရကနိုင်ငံတော်တစ်ခုလုံးရဲ့အကြီးအကဲဖြစ်ပြီးအသက်18နှစ်ပြည့်ပြီးတဲ့နိုင်ငံသားတိုင်းဟာသမရကိုမဲပေးရွေးချယ်ကြရပါတယ်။ American ပြည်ထောင်စုရဲ့အုပ်ချုပ်မှုကဏ္ဍကတော့ Federal Government ပြည်ထောင်စုအစိုးရ State and Local Governmentပြည်နယ်နဲ့ဒေသဆိုင်ရာအစိုးရဆိုပြီးရှိပါတယ်ဖက်ဒရယ်အစိုးရဟာဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်ရေးဆိုတဲ့ကဏ္ဍကြီး၃ရပ်ပေါ်အခြေခံပြီးစောင့်ရွက်ကြရတာဖြစ်ပါတယ်နိုင်ငံတော်ရဲ့လွှတ်တော်ကတော့စီနိတ်နဲ့ House လို့ခေါ်တဲ့အထက်လွှတ်တော်အောက်လွှတ်တော်၂ရပ်ရှိတာပါ American ပြည်အောင်စုရဲ့သမ္မတဟာတာဝန်ထမ်းဆောင်မှုသက်တမ်း၄နှစ်ဖြစ်ပြီးသမ္မတတဦးဟာ၂ကြိမ်ရွေးချယ်ခံခွင့်ရှိပါတယ်စီနိတ်အထက်လွှတ်တော်အမတ်တွေရဲ့တာဝန်ထမ်းဆောင်မှုသက်တမ်းကတော့တချိန်ကို6နှစ်ဖြစ်ပါတယ်။ House အောက်လွှတ်တော်အမတ်တွေကတော့တာဝန်ထမ်းဆောင်ခွင့်သက်တမ်းတချိန်မှာ2နှစ်ဖြစ်တာကြောင့်2နှစ်ပြည့်တိုင်းပြန်ရွေးချယ်ချရပါတယ်။ American ပြည်အောင်စုဟာကမ္ဘာအင်အားကြီးနိုင်ငံများစည်းရင်2025မှာကြည်ရင်နိုင်ငံ GDP American Dollar 30.34 Trillion နဲ့အဆင့်တင်နေရာမှာရှိနေတာကိုForbes စီးပွားရေးမဂ္ဂဇင်းကြီးကဖော်ပြထားပါတယ်ရှင
်။မညညိုလင်းတင်ဆက်တဲ့သတင်းတွေကတူတာဖြစ်ပါတယ်ရှင်။ဒီ season နဲ့ view ကထုတ်လင်းတဲ့ပတ်စင်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်ပါတွေကို view website စာမျက်နှာအပြင် view မြန်မာပိုင်း Facebook နဲ့ YouTube တို့မှာလည်းပြန်ပြီးတော့နှာစင်ကြည့်ရှုလို့ရပါတယ်။ view ပရိသတ်တွေစီကိုသတင်းတွေကိုအမှန်ကန်ဆုံးနဲ့အမြန်ဆုံးတင်ဆက်ပေးနိုင်ဖို့ကျွန်တော်တို့အမြဲချိုးပန်းနေပါတယ်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါဦးမယ်ရှင်။အီရန်နဲ့အမေရိကန်နှစ်နိုင်ငံကြားဆွေးနွေးဖို့အမေရိကန်ကဖိအားပေးနေတာကိုကန့်ကွက်တဲ့အကြောင်းအီရန်ဘာသာရေးအုပ်ချုပ်အယတ်တိုလာအလီခါမီနီကပြောပါရယ်အီရန်ရဲ့မစ်ဆိုင်းတုံးနဲ့ဒေသတွင်းဩစာလွှမ်းမိုးမှုတွေကိုကန့်သတ်ဖို့ရည်ရွယ်လှုပ်ဆောင်တာဖြစ်လို့သူ့အနေနဲ့လက်မခံနိုင်ဘူးလို့ပြောတာပါစနေနေ့ကအစိုးရအရာရှိတဖွဲ့နဲ့စကားပြောတဲ့အချိန်မှာအမေရိကန်ပြည်ထောင်စုကိုနာမည်တက်ပြီးမပြောပေမဲ့လို့လည်းအနိုင်ကျင့်တဲ့အစိုးရတရက်ကဆွေးနွေးပွဲတွေလုပ်ဖို့အီရန်ကိုဆက်ပြီးတော့ဖိအားပေးနေတော့မယ်လို့ပြောဆိုသွားခဲ့တာဖြစ်ပါရယ်ရှင်တကဂါဇာအပြစ်ကရစရေးသဘောတူညီချက်ဒုတိယအဆင့်ဆွေးနွေးပွဲတွေစတင်နိုင်ဖို့ဟာမက်စ်ကိုစလေအဖွဲ့ဟာတောက်ချာနေတော့ကအီဂျစ်နိုင်ငံကိုင်ရိုမြို့တော်ကိုရောက်ရှိလာခဲ့ပြီးတော့အီဂျစ်တာဝန်ရှိသူတွေနဲ့ဆွေးနွေးမှုတွေပြုလုပ်နေတယ်လို့ဟာမက်စ်ပြောရေးဆိုခွင့်ရှိသူတွေကပြောပါတယ်။အာရဗ်နိုင်ငံတွေရဲ့အရေးပေါ်ထိပ်သီးအစည်းအဝေးရလဒ်တွေကိုအီဂျစ်ခေါင်းဆောင်တွေနဲ့ဆွေးနွေးမယ်လို့လည်းပြောပါတယ်။ဆုံးဖြတ်ချက်တွေကိုဘယ်လိုအကောက်ထည်ပေါ်ဆောင်ရွက်မလဲဆိုတာနဲ့အဖြစ်ကရစရေးဒုတိယအဆင့်အတွက်လိုအပ်ချက်တွေကိုတော့အီဂျစ်ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့စီစဉ်ထားတယ်လို့ဟာမက်စ်ပြောခွင့်ရကပြောပါတယ်ရှင်။မြန်မာနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံချင်းရိုင်ခရိုင်မဲ့ဖားလွန်မြို့နယ်မှာတော့စစ်တပ်ကပုံစံအသွင်ဆောင်ပြီးတရားမဝင်စိတ်ကြွဆေးတွေထည့်လာတဲ့ကားကိုထိုင်းရဲတွေကမတ်လ10ရက်နေ့မှာဖမ်းဆီးခဲ့ပါတယ်။ဒဏ္ဍာခွဲကျော်ပမာဏရှိတဲ့ ICE စိတ်ကြွဆေးတွေကိုထည့်ဆောင်လာတာဖြစ်ပြီးတော့ထိုင်းရဲတွေကဖမ်းဆီးဖို့ကြိုးစားတဲ့အချိန်မှာအပြန်အလှန်ပြစ်ခတ်တာတွေလည်းရှိခဲ့ပါတယ်ရှင်။ဒီနေ့မနေ့အတွက်သတင်းချင်းချုပ်နဲ့အတူအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီမနေ့အစီအစဉ်ထုတ်လို့ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ James Smith ပါရှင်။ Match လ9ရက်တနင်္ဂနွေနေ့မနေ့ခင် View Radio အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာပါ။ ရုပ်သံအစီအစဉ်တစ်ခုလုံးကိုဒီ digital line တွေကနေဖမ်းယူကြည့်ရှုနိုင်တဲ့အပြင်ကျမတို့ရဲ့ဒီအစီအစဉ်ပထမနာရီဘက်ကိုတော့ radio line တိုမီတာ25 32နဲ့40တို့ကနေဖမ်းယူနိုင်နိုင်ပါတယ်။ view အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးအကျေးဇူးတင်ပါတယ်ရှင်။ view ပရိသတ်များအားလုံးကိုရစိတ်ပါကျမပေးကင်ကြပါစေ။ကျမခင်ပြထွေးပါ။နောက်အစီအစဉ်တွေမှာပြန်ဆုံတွေ့ကြရအောင်ပါရှင်။